Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်တာရှိမြခင်ဗျာ VOE American တန်မြန်မာပိုင်းအစီအစဉ်က2015ခုနှစ်ဇွန်လ12ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေဖတ်ယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ဆက်မှုပြီပါ။ဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရတ်တပ်ဖွဲ့တွေအတွက်တင်နန်းပို့ချရေးနဲ့အကြံပေးရေးလုပ်ငန်းတွေလုပ်နိုင်မဲ့စကန်သစ်တွေဖွင့်လှစ်သွားဖို့အမေရိကန်ပြည်ထောင်စုကစီစဉ်နေပါတယ်။အီရန်နျူကလ িয়ার ဆွေးနွေးပွဲထဲမှာတချို့လုံမှုရှိမရှိဆိုတဲ့အပေါ်အော်စတြီးယားနဲ့ဆွစ်ဇာလန်နိုင်ငံတို့ကစုံစမ်းစစ်ဆေးနေပါတယ်။မြန်မာဒီမိုကရေစီကောင်ဆောင်ဒေါက်တာဆန်းစုကြည်ဟာမနေ့ကြာတာပြင်းနေ့ကတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေတူတင်ပြပေးပါမယ်ခင်ဗျ
။ဟုတ်ကဲ့ကောင်းပါပြီကိုစော်ဝင်းနဲ့ခင်ဗျ။သတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာလေးတွေမှာဆိုရင်တော
့ I hope that it all works out well because I think it's very important for the two countries to have a stable relationship.
မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမန်ဟောင်းပရက်ဆီလာကလပ်ပြောသွားတာဖြစ်ပါတယ်။နောက်ပိုင်းမှာသတင်းပေးပို့ချက်တွေနဲ့အတူအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။တရုတ်သမ္မတလည်းဖြစ်တရုတ်ကွန်မြူနစ်ပါတီရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ရှီကျင့်ပင်နဲ့ဒေါက်တာဆန်းစုကြည်တို့တွေ့ဆုံခဲ့ကြတဲ့အကြောင်းကုလသမဂ္ဂကဇီဝဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဒေသဖြစ်တဲ့အင်းလေးဒေတာရေရှည်တည်တဲ့အောင်ဘာတွေလုပ်ကြဖို့လိုပါသလဲတောင်ကိုရီးယားနိုင်ငံမှာဖြစ်ပေါ်နေတဲ့မားစ်ယောဂါမပြန့်ပွားအောင်အာဏာပိုင်တွေဘလို့ပြင်ဆင်နေတယ်ဆရာတွေကနားဆင်ကြရဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါအခုတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အီရတ်တပ်ဖွဲ့တွေအတွက်တင်နန်းပို့ချရေးနဲ့အကြံပေးရေးလုပ်ငန်းတွေလုပ်နိုင်မဲ့စကန်သစ်တွေဖွင့်လှစ်သွားဖို့အမေရိကန်ပြည်ထောင်စုအနေနဲ့စီစဉ်နေကြောင်းအမေရိကန်စစ်တပ်အကြီးအကဲကပြောကြားလိုက်ပါတယ်။အီရန်နိုင်ငံအန်ဘာခိုင်အတွင်းမှာအင်အား450ရှိတဲ့အခြေစိုက်စခန်းသစ်ဖွင့်ဖို့ပြင်ဆင်နေတဲ့အချိန်မှာအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုကစဉ်းစားနေတဲ့နိလနေတွေကတစ်ခုဖြစ်တယ်လို့အီတလီနိုင်ငံနေပယ်စ်မြို့မှာအမေရိကန်တပ်မှုကြီးတွေနဲ့တွေ့ဆုံစဉ်အမေရိကန်ပူးတွဲစစ်ဦးစီးချုပ်များရဲ့အကြီးအကဲမာတင်ဒမ်စီကသတင်းတောက်တွေကိုပြောကြားလိုက်တာပါ။ IS အစ္စလာမစ်စစ်သွေးကြွတွေတင်ပိုက်ထားတဲ့ခိုင်မြို့တော်ရမဒီအနီကတကဒုံအပြင်တခြားနေရာတွေမှာပါစခန်းသစ်တွေတိစောက်ဖို့စီစဉ်တဲ့ကိစ္စဟာချင်းကျိန်တုံးတက်ပြီးမှဆောင်ရွက်တဲ့စီမံကိန်းဖြစ်တယ်လို့ပူတွဲစီဦးစီးချုပ်များရဲ့အကြီးအကဲမာတင်ဒမ်စီကပြောပါတယ်။အမ်ဘာခိုင်အတွင်းနောက်ထပ်တပ်စခန်းစောက်မဲ့အစီအစဉ်တော့မရှိကြောင်းဒါပေမဲ့ဘက်ဒန်နဲ့မနစ်ကအီရတ်စစ်တပ်ကတင်ပိုက်ခဲ့တဲ့ဒုတိယမြောက်မြို့ဖြစ်တဲ့မိုဆူအကြာလမ်းတစ်လျှောက်မှာစခန်းတစ်ခုလောက်တိစောက်ကောင်းတိစောက်နိုင်တယ်လို့ပြောပါတယ်။အီရတ်ချီလီတပ်ဖွဲ့တွေကိုအထောက်အကူပြုတဲ့အနေနဲ့လာမယ့်သတင်းပတ်6ပတ်ကနေ10ပတ်အကြာအမေရိကန်ကနောက်ထပ်အကြံပေးတွေဆီလုပ်ဖို့စီစဉ်ထားပါတယ်
။အီစလမ်စစ်သွေးကြွ IS အဖွဲ့ရဲ့ကမ္ဘာလုံးဆိုင်ရာကြီးမန်ချက်တာနဲ့ပတ်သက်လို့ဩစတြေးလျဝန်ကြီးချုပ်ထိုနီအက်ဘော့ကကြာတာပြင်းနေမှာသတိပေးပြီးဒီအဖွဲ့ရဲ့အစွန်းရောက်ဝါရဆိုင်ရာဆွဲဆောင်ချက်တွေကိုတိုက်ဖြတ်ဖို့ပို့လို့ရမယ်လို့ပြောပါတယ်။ဆီနီမြို့မှာကျင်းပတဲ့ဒေသဆိုင်ရာညီလာခံတစ်ခုဖွင့်ပွဲမှာမစ္စတာအက်ဘော့ကအဲ့လိုပြောတာပါ။အကြံဖက်ဝါရဆိုင်ရာဝါရဖြန့်ချိချက်တွေဖြန့်ဝေတာကိုတံပြန်ဖို့နဲ့တားဆီးဖို့ပိုပြီးတညတညထဲရှိတဲ့စီစဉ်တရက်ကိုအစိုးရတွေချမှတ်နိုင်ရေးအထောက်အကူဖြစ်စီဖို့အဲ့ဒီညီလာခံကိုရည်ရွယ်ခြင်းပါတာပါပြည်ပကဂျမ်ဖက်အဖွဲ့တွေနဲ့တော့ပေါင်းတဲ့ဩစတြေးလျနိုင်ငံသားတွေအပေါ်ပိုပြီးအပြင်းထန်ရည်ယူလှုံ့ဆော်ဖို့ဩစတြေးလျအနေနဲ့နီလန်းရှောင်နေတယ်လို့ဝန်ကြီးချုပ်ကပြောပါတယ်အဲ့ဒီလိုရဲ့ဟာခစ်သစ်နိုင်ငံတော်ပုံကံမှုဖြစ်တယ်လို့သူကတုံ့လုံပြောဆိုပါတယ်ဒါပေမဲ့အဂျမ်ဖက်ဝါဒကိုခုခံကောက်ွယ်ဖို့တကယ်တမ်းထိရောက်တဲ့တခုတည်းသောနီလန်းကအဲ့ဒီဝါဒဟာအချိန်နည်းပဲဆိုတော့ကိုလူတွေသိအောင်စီယုံဆွဲဆောင်ဖို့ဖြစ်တယ်ဆိုတော့သူကလက်ခံပြောဆိုပါတယ်နှစ်ရက်ကြာကျင်ပါမယ့်အဲ့ဒီညီလာခံမှာနိုင်ငံ30လောက်ကတာဝန်ရှိသူတွေအပြင် Facebook, Twitter နဲ့ Google တို့လိုနည်းပညာကုမ္ပဏီကြီးတွေကကိုယ်စားလှယ်တွေလည်းတက်ရောက်နေပါတယ်
။ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်တို့အကြပြုလုပ်နေတဲ့အီရန်နျူကလ িয়ার အရေးညှိနှိုင်းဆွေးနွေးပွဲတွေကိုအစ်မြင့်ဆိုင်ဘာတိုက်ခိုက်မှုပြုလုပ်ဖို့ကြံစည်ခဲ့ခြင်းရှိမရှိဆိုတာစုံစမ်းစစ်ဆေးနေကြောင်းဆွစ်ဇာလန်နဲ့ဩစတြေးလျနိုင်ငံတို့ကအရာရှိတွေကပြောပါတယ်။ဂျနီဗာမြို့မှာရှိတဲ့အင်တီအင်ကိုမေလ12ရက်နေ့ကဝင်ရောက်ရှာဖွေပြီးကွန်ပျူတာဟတ်ဝဲနဲ့ဆော့ဖ်ဝဲတွေကိုတင်ဆက်ခဲ့တယ်လို့ဘန်မြို့မှာရှိတဲ့ဆွစ်ဇာလန်ရှင်းနေကြုံယုံကပြောပါတယ်။ဆွစ်ဇာလန်ဩစတြေးလျနဲ့ဂျာမနီနိုင်ငံတွေကဟိုတယ်တွေမှာပြုလုပ်ခဲ့တဲ့ဆွေးနွေးမှုတွေကိုစောင့်ကြည့်တဲ့နေရာမှာအသုံးပြုနိုင်တဲ့ကွန်ပျူတာနဲ့တခြား electronic ပစ္စည်းတွေကိုဖျက်ဆီးပစ်နိုင်တဲ့ malware လို့ခေါ်တဲ့ software ကိုအနာပိုင်တွေကလိုက်လံရှာဖွေနေတာဖြစ်ပါတယ်။ဗီယက်နမ်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲကိုစောင့်ကြည့်နားထောင်ခဲ့ခြင်းရှိမရှိဆိုတာကိုသူတို့အနေနဲ့စုံစမ်းစစ်ဆေးနေကြောင်းဩစတြေးလျကပြောပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။နိုင်ငံရေးတရှိုလုံမှုနဲ့အမည်ဖော်ပြထားခြင်းမရှိတဲ့သူတချို့အပေါ်မှုကင်းဆိုင်ရာလုံဆောင်ချက်တွေကိုစတင်ဆောင်ရွက်နေကြောင်းဆွစ်ဇာလန်အာဏာပိုင်တွေကပြောပါတယ်
။ အစ္စလာမ်စစ်သွေးကြော IS အဖွဲ့အတွေ့လူစုပေးတာနဲ့ရမငွေရှာတာမှာကူညီဖို့ကြိုးစားခဲ့တယ်ဆိုတာကိုအမေရိကန်ဆက်ကြော်တဲ့လူငယ်တဦးကတရားရုံးမှာဝန်ခံလိုက်ပါတယ်။ပြည်ပအကြံဖက်အဖွဲ့အစည်းတစ်ခုကိုရုပ်ပိုင်းဆိုင်ရာကူညီထောက်ပံ့ဖို့ကြံစည်မှုဆိုင်ရာဆွဲချက်တွေအတွက်အပြစ်ရှိတဲ့အကြောင်းအသက်18နှစ်အရွယ်အာလီရှူဂရီအာမင်ကကြာသပတေးနေ့မှာဝန်ခံတာပါ။သူမှာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ရင်တော့သူဟာထောင်ဒဏ်15နှစ်အထိကြာခံရနိုင်ပါတယ်။နောက်ထပ်အမေရိကန်လူငယ်တဦးIS အဖွဲ့တွေဝင်ဖို့ဒီနှစ်အစောပိုင်းကဆီးရီးယားနိုင်ငံကိုသွားနိုင်အောင်အကူအညီပေးခဲ့တယ်ဆိုတာကိုလည်းအမင်ကဝန်ခံတယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။ IS အဖွဲ့ကစားသူ့ရဲ့လုံဆောင်ချက်တွေကိုအမင်ကဆိုရှယ်မီဒီယာအသုံးပြုလုံဆောင်ခဲ့တယ်လို့နိုင်ငံတော်လူညိုရင်းဆိုင်ရာအမေရိကန်လက်ထောက်ရှိနေချုပ်ဂျွန်ကာလင်းကပြောပါတယ်။ကမ္ဘာတစ်ဖက်ချမ်းကအစ္စလာမ်အစွန်းရောက်ဝါဒီတွေဟာအစွန်းရောက်ဝါဒသွတ်သွင်းလူစုလှုံ့ဆော်ပြီးအကြမ်းဖက်လုပ်ရကျူးလွန်အောင်ကြိုးစားတဲ့အနေနဲ့လူငယ်တွေကိုချဉ်ကပ်နေတယ်လို့ကာလင်းကပြောပါတယ်။အဲ့ဒီလိုချင်းကြောက်မှုမျိုးတွေကိုရင်ဆိုင်တားဆီးဖို့လူမှုအဝန်ဝိုင်းခေါင်းဆောင်တွေနဲ့မိဘတွေကိုသူကနှိုးဆော်ပါတယ်။အကြမ်းဖက်သမားတွေကိုကူညီဖို့ဆိုရှယ်မီဒီယာကိုကရိယာတစ်ခုတစ်ဖွဲ့အသုံးပြုနေသူတွေကိုဖက်ဒရယ်အာဏာပိုင်တွေကအရေးယူသွားမယ်လို့အာမင်းအမှုကိုကင်နေတဲ့အမေရိကန်အစိုးရရှိနေဒေးနာဘွန်တီကပြောပါတယ်ခင်ဗျာ
။ UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။မြန်မာဒီမိုကရေစီကောင်ဆောင်ဒေါက်တာဆန်စစ်ကြည်ဟာသူမရဲ့တမိုင်းဝင်ထုတ်ပြန်ခီးစဉ်အတွင်းမနေ့ကြာသပတေးနေ့ကတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပါတယ်။ကောင်ဆောင်တို့ဟာဘေကျင်းမြို့မှာရှိတဲ့ပြည်သူ့ခမဆောင်မှာတွေ့ဆုံခဲ့တယ်လို့အစိုးရပိုင်းဆင်ဟာသတင်းမှာဖော်ပြထားပါတယ်။မြန်မာပြည်အတွင်းအခြေအနေတွေဘလို့ပဲပြောင်းလဲမှုတွေရှိနေပါစေတရုတ်နိုင်ငံနဲ့ရင်းနှီးတဲ့ပူးပေါင်းဆောင်ရွက်မှုမျိုးကိုမြန်မာဘက်ကအစဉ်တစိုက်ထိန်းသိမ်းဆောင်ရွက်လိမ့်မယ်လို့တရုတ်ဘက်ကမျှော်လင့်ယုံကြည်ရဲ့အကြောင်းလဲပြောဆိုပြီးတရုတ်ကတော့မြန်မာနိုင်ငံနဲ့မဟာဗျူဟာမြောက်ရေရှည်ဆက်ဆံရေးကိုအမြဲရှေ့ရှုဆောင်ရွက်တဲ့အကြောင်းတရုတ်သမ္မတကပြောဆိုခဲ့တယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်ကတော့ပါတီနေရအကြမ်းနဲ့နိုင်ငံပြည်သူတွေအကြဆက်ဆံရေးပို့ပြီးခိုင်မာလာရေးအတွက်ရှေ့တိုးဆောင်ရွက်နိုင်ဖို့မျှော်လင့်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့တရုတ်နိုင်ငံပိုင်CCTV သတင်းကပြောပါတယ်မြန်မာနိုင်ငံအတွင်းဒီမိုကရေစီအရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေခြင်းအတွင်းတရုတ်နိုင်ငံနဲ့ပတ်သက်လို့အကဲဆတ်မှုတွေဖြစ်ပေါ်နေတဲ့အချိန်နိုင်ငံတန်တပန်ဆက်ဆံရေးတိုးတက်ကောင်းမွန်ရေးရည်ရွယ်ချက်နဲ့တရုတ်ပြည်ခီးစဉ်ကိုပို့ထိုးနေကဒေါင်ဆန်းစုကြည်စတင်လိုက်တာဖြစ်ပါတယ်2010ခုနှစ်ကပြန်မလွတ်ပေးခင်အထိဒေါင်ဆန်းစုကြည်ကိုအကြေကျုံနဲ့နှစ်ပေါင်းများစွာဖမ်းဆီးထိန်းသိမ်းထားခဲ့တဲ့အရင်အာဏာရှင်စစ်အစိုးရအတွက်တရုတ်နိုင်ငံဟာအဓိကမဟာမိတ်နိုင်ငံဖြစ်ခဲ့ပါတယ်အခုအချိန်မှာတော့ဒေါန်ဆန်းစုကြည်ဟာအဓိကအတိုက်ခံပါတီကြီးရဲ့ခေါင်းဆောင်တဦးဖြစ်နေပြီးအခုနှစ်နောက်ပိုင်းမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာလည်းသူမရဲ့ပါတီဟာလက်ရှိအနေအထားနဲ့အမှတ်နေရပိုအနံ့ရလိမ့်မယ်လို့မျှော်လင့်ထားကြတာဖြစ်ပါတယ
်တရုတ်နိုင်ငံလူမျိုးရင်းဆိုင်ရာအကြီးအကဲဟောင်းဇော်ဂျွန်ခန်းကိုအကျင့်ပြချက်ဆောင်မှုဆိုင်ရာဆွဲချက်တွေနဲ့ထောင်ဒဏ်တစ်သက်ကျွန်းပြစ်ဒဏ်ချမှတ်လိုက်ပြီးလို့တရုတ်နိုင်ငံပိုင်သတင်းဌာနကပြောပါတယ်ဒါကြောင့်အကျင့်ပြချက်ဆောင်မှုတက်ဖြစ်ရေးတရုတ်ကွန်မြူနစ်ပါတီရဲ့အရေးယူလှုပ်ဆောင်ချက်တွေအရေးယူခံရတဲ့သူဟာယာရုအကြီးဆုံးသူဖြစ်သွားပါပြီအသက်82နှစ်အရွယ်ဇော်ဟောက်ကအပြစ်ရှိတယ်ဆိုတော့ဝန်ခံပြီးအယူခံဝင်မှာမဟုတ်ဘူးလို့အစိုးရပိုင်ဆင်ဝါသတင်းဌာနကကြာသပတေးနေ့မှာပြောပါတယ်။နိုင်ငံရှိမြောက်ပိုင်းထန်ကျင်းမြို့မှာလျှို့ဝှက်တကပိတ်စစ်ဆေးတဲ့တရခွင်တွင်ဆုံးမဲ့ချက်ချတာပါ။လက်စားမှုအာဏာအလွှဲသွင်းမှုနိုင်ငံတော်လျှို့ဝှက်ချက်တွေကိုဖွင့်ချမှုနဲ့ဇော်ဟောက်ပေါ်ပြီးကြတဲ့လကတရဝင်ဆွဲချက်တင်ခဲ့တာပါ။ဒါပေမဲ့ကြာသပတေးနေ့ကစီရင်ချက်ကိုကြေညာခြင်းမတိုင်ခင်အထိသူ့အမှုကိုစစ်ဆေးတဲ့ရက်နဲ့နေရာကိုမသိခဲ့ရပါဘူး။တရန်ချင်းဒေသအမှတ်တရရုံကဇော်ဟောက်ရဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေကိုယာသက်ပံဖယ်ရှားလိုက်တယ်လို့သူရဲ့ပိုင်ဆိုင်ပစ္စည်းတွေကိုတင်းစီဖို့လည်းအမိန့်ချခဲ့တယ်လို့ဆင်ဝါသတင်းဌာနရဲ့အင်္ဂလိပ်ဘာသာနဲ့သတင်းတူလေးမှာဖော်ပြထားပါတယ်။ဇော်ဟောက်ဟာတရုတ်ရေနံနဲ့သဘောတောင်းကော်ပိုရေးရှင်းရဲ့အကြီးအကဲဖြစ်ဘူးတို့တရုတ်မှာဩဇာအကြီးဆုံးဖြစ်တဲ့ဖော်လိဗျူရူအမြဲတမ်းကော်မတီရဲ့ဖွဲ့ဝင်တူဦးလည်းဖြစ်ပြီးတော့ကြီးမားတဲ့ဩဇာအာဏာရှိပြီးချမ်းသာကျော်ဝါသူဖြစ်ပါတယ
်။တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေကနေရှားပါးလက်ကြီးတွေကိုခိုးယူမှုနဲ့ဖိလစ်ပိုင်နိုင်ငံမှာဖမ်းဆီးထောင်ချခံထားရတဲ့တရုတ်နိုင်ငံသားငါးဖန်တမောတာကိုဦးကိုပြန်လွတ်ပေးဖို့တရားရုံးကအမိန့်ချလိုက်ပါတယ်။သူတို့အနေနဲ့ချမှတ်ထားတဲ့ပြည်တံကိုကြာခံပြီးဖြစ်တဲ့အတွက်သူတို့ကိုပြန်လွတ်ပြီးလူမှုကြီးကြပ်ရေးဌာနကိုပို့ဖို့အတွက်ဖိလစ်ပိုင်နိုင်ငံအနောက်ပိုင်းပါလာဝမ်ခရိုင်တရားရုံးကအင်္ဂါနေ့မှာအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။အဲ့ဒီငါးဖန်သမားတွေကိုပြန်ပို့ရေးအတွက်လူမှုကြီးကြပ်ရေးဌာနကပဲဆက်လက်ဆောင်ရွက်ရမှာဖြစ်တယ်လို့တရားရုံးအရာရှိတွေကပြောပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေကနေဖမ်းဆီးထားတဲ့ရှားပါလိတ်905ကောင်955ကောင်နဲ့အဲ့ဒီတရုတ်ငါးဖန်သမား ၉ဦးကို2014ခုနှစ်မေလ6ရက်နေ့ကဖမ်းဆီးမိခဲ့တာဖြစ်ပါတယ်။တောင်တျောပင်လယ်ပြင်အတွင်းအခြေအနေတွေတဖြည်းဖြည်းတင်းမာလာနေတဲ့အချိန်အဲ့ဒီငါးဖမ်းသမားတွေကိုဖမ်းဆီးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့တရုတ်နဲ့ဖိလစ်ပိုင်တို့အကြားမှာတင်းမာမှုတွေထပ်မံဖြစ်ပေါ်ခဲ့ပါတယ်။အဲ့ဒီငါးဖမ်းသမားတွေကိုတရုတ်ရဲ့ပိုင်နဲ့အတွင်းဖမ်းဆီးသွားတာဆိုပြီးသူတို့ကိုလွတ်ပေးဖို့အတွက်တရုတ်အစိုးရကဖိလစ်ပိုင်ကိုဖိအားပေးနေခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်ကတော့သူတို့ရဲ့ပိုင်နဲ့အတွင်းကအထူးစည်းဝါးရေးဆောင်အတွင်းမှာသူတို့ကိုဖမ်းဆီးခဲ့တာလို့ပြောပါတယ်။
တောင်ကိုရီးယားနိုင်ငံမှာအရှိလေပိုင်သက်ရှူလန်ကြောင်းကူးစက်မြန်မားစ်ယောဂါဖြစ်ပေါ်နေတာကြောင့်ဝေယူသုံးဆမှုတွေကြာဆင်းပြီးစီးပွားရေးထိခိုက်လာမှဆိုရည်နဲ့အတွက်အဓိကအတိုးနှုန်းကိုစန့်ကျင်တင်အနေအဆုံ 3.5 ခန့်လုံးဒီကိုရီးယားဘဏ် BOK ကရှင်းချလိုက်ပါတယ်။မားစ်ကူးစက်မြန်ယောဂါကြောင်းတိုင်းပြည်စီးပွားရေးထိုးတက်မဲ့လမ်းကြောင်းကိုအဟန့်တဖြစ်လာမှဆိုရည်နဲ့အတွက်အတိုးနှုန်း 3.2 ခန့်လုံးရှင်းချဖို့ငွေကြေးဆိုင်ရာကော်မတီကဆုံးဖြတ်လိုက်တဲ့အကြောင်းကိုရီးယားဘဏ်အုပ်ချုပ်ရေးမှူးလီဂျူယိုးကပြောပါတယ်။မတ်စကူးစက်မြန်ဗိုင်းရပ်စ်ပိုးအပေါ်ဆိုရည်နာကနေဝယ်ယူသုံးဆွဲသူတွေရဲ့ယုံကြည်မှုကျဆင်းရာကစီးပွားရေးတစ်ခုလုံးမှာကျဆင်းလာနိုင်တယ်လို့ဆိုပါတယ်။တောင်ကိုရီးယားနိုင်ငံမှာမေလ20ရက်နေ့ကစတင်ဖြစ်ပေါ်တဲ့မတ်စကူးစက်ယောဂါကြောင့်သေဆုံးသူအနည်းဆုံး10ဦးယောဂါပိုးကူးစက်နေသူ100ကျော်နဲ့ယောဂါဖြစ်နေတယ်လို့မသင်္ကန်းရသူ3000ကိုလည်းတိကျခွဲထုတ်ထားတဲ့အခြေအနေဖြစ်လာနေတာကြောင့်အရှေ့လက်ပိုင်းဒေသဆော်ဒီအာရေဗျားပြည်ရင်တောင်ကိုရီးယားဟာမတ်စ်ယောဂါဖြစ်ပွားမှုဒုတိယအများဆုံးနိုင်ငံဖြစ်လာနေပါတယ်ခင်ဗျာ
။
တောက်ကြနေမနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုကျော်ကျော်တင်လို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုချင်းကဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါမြန်မာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာမနေ့ကတရုတ်နိုင်ငံရဲ့တမတာလည်းဖြစ်တရုတ်ကွန်မြူနတီပါတီရဲ့ဗဟုကော်မတီအထွေထွေအတွင်းရေးမှူးဖြစ်တဲ့ရှီကျင်းပင်နဲ့တွေ့ဆုံပြီးတော့တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးရည်ရှိတည်တံ့စေရေးအလေးထားပြီးတော့ဆွေးနွေးခဲ့ကြပါတယ်တရုတ်ရဲ့စီးပွားရေးနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးတို့ပေါ်မှာဒေါအောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ကအထောက်အကူဖြစ်လိမ့်မယ်ဆိုပြီးတော့လည်းတရုတ်နိုင်ငံတွင်မျှော်လင့်ချက်တွေရှိနေကြပါတယ်အသေးစိတ်ကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်တရုတ်နိုင်ငံကို9ရက်ကြာခီးစဉ်ရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တရုတ်ကွန်မြူနတီပါတီဗဟိုကော်မတီရဲ့အထွေထွေအတွင်းမှုဖြစ်သူတရုတ်သမ္မတရှီချင်းဖိန်တို့ဘေကျင်းမြို့တော်ကပြည်သူ့ခမ်းမကြီးမှာဂျာတာပရင်းနေခင်းမိုင်းမှာတွေ့ဆုံခဲ့ကြပါတယ်အင်းကြီးချင်းနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့မြန်မာတို့တန်တမန်ဆက်ဆံရေးစတင်ထူထောင်ခဲ့တာ65နှစ်တိုင်ခဲ့တဲ့အချိန်နှစ်နိုင်ငံကြားရင်းနှီးမှုဟာမပြောင်းလဲပဲပူးပေါင်းဆောင်ရွက်မှုတွေကနေလေအကျိုးအမြတ်တွေခံစားခဲ့ကြရပြီးဖြစ်ပြီးနှစ်နိုင်ငံကြားတည်ရှိနေတဲ့ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတို့ကိုဆက်လက်တည်တံ့သွားစေခြင်းနဲ့အကြောင်းတရုတ်သမ္မတကဒေါအောင်ဆန်းစုကြည်ကိုပြောဆိုခဲ့ပါတယ်မြန်မာပြည်ရင်အခြေအနေတွေဘလို့ပဲအပြောင်းလဲတွေရှိပါစေတရုတ်နိုင်ငံနဲ့ရင်းနှီးတဲ့ပူးပေါင်းဆောင်ရွက်မှုမျိုးကိုမြန်မာဘက်ကအစဉ်တစိုက်ထိမ့်သိမ်းဆောင်ရွက်သွားမယ်လို့တရုတ်ဘက်ကမျှော်လင့်ယုံကြည်ထားတဲ့အကြောင်းလဲပြောဆိုပြီးတရုတ်တို့ဘက်ကတော့မြန်မာနိုင်ငံနဲ့ဗျူဟာမြောက်ရေရှည်ဆက်ဆံရေးကိုအမြဲရှိရှုဆောင်ရွက်နေပါတယ်လို့တရုတ်သမ္မတကပြောဆိုခဲ့ပါတယ်တရုတ်ကွန်မြူနတီပါတီနဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတို့ကြားမှာလည်းအမြင့်ချင်းဖလှယ်မှုတွေပူးပေါင်းဆောင်ရွက်မှုတွေမြန်မြန်ဆန်ဆန်တိုးတက်လာခဲ့ပြီးအခုဒေါအောင်ဆန်းစုကြည်ကိုယ်တိုင်တရုတ်နိုင်ငံကိုရောက်ရှိလာခဲ့တာကနေလေတရုတ်နိုင်ငံနဲ့တရုတ်ကွန်မြူနတီပါတီတို့အပေါ်ပိုပြီးနက်နက်ရှမ်းချမ်းနားလည်လာပြီးနှစ်နိုင်ငံအကြားပါတီနှစ်အကြားဆက်ဆံရေးပုံမခိုင်မာလာဖို့ကိုလည်းသူ့အနေနဲ့မျှော်လင့်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီဗဟိုကော်မတီရဲ့အထွေထွေအတွင်းရေးမှူးသမရရှီချင်းဖိန်ကပြောဆိုခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ကတော့ပါတီနှစ်ရက်ချာနဲ့နှစ်နိုင်ငံပြည်သူတွေကြားဆက်ဆံရေးပိုပြီးခိုင်မာလာဖို့အတွက်ရှေ့တိုးဆောင်ရွက်နိုင်ဖို့မျှော်လင့်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာန CCTV ကဖော်ပြပါဗျ။ဗုဒ္ဓဟူးနေ့တုန်းကတရုတ်နိုင်ငံကိုရောက်ရှိခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာဂျာတာပရင်းနေမှာတရုတ်ကွန်မြူနတီပါတီဗဟိုကော်မတီရဲ့ထွေထွေအတွင်းရေးမှူးအဖြစ်တာဝန်ယူထားတဲ့တရုတ်သမ္မတရှီချင်းဖိန်နဲ့တွေ့ဆုံပြီးနောက်ထပ်လည်းပါတီနဲ့နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟွန်လေးကပြောပါတယ
်။昨天昂山素季女士已经抵达中国访问。全国政协副主席、中联部部长王家瑞。
ဒေါအောင်ဆန်းစုကြည်ဟာတရုတ်ကွန်မြူနတီပါတီနိုင်ငံတကာဆက်ဆံရေးဌာနရဲ့အကြီးအကဲမစ္စတာဝမ်ကြားရွေးနဲ့မနေ့ကတွေ့ဆုံပြီးတရုတ်ကွန်မြူနတီပါတီနဲ့ NLD ပါတီကြားဆက်ဆံရေးပုံမှုနဲ့ဆိုင်လာစေဖို့နှစ်ဖက်တို့အမြင်တွေကိုဖလှယ်ခဲ့ကြတယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပြောဆိုခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အခုခီးစဉ်အပေါ်မှာတရုတ်ပြည်သူတွေကြားမှာလည်းမျှော်လင့်ချက်တွေရှိနေတယ်လို့ဗမာပြည်ကွန်မြူနတီပါတီကဖိုးတန်ချောင်းကပြောပါတယ်။ဟုတ
်ကဲ့တရုတ်ပြည်သူကတရင်နေတယ်မှာတော့ဒီခရီးကထူးကြတယ်ပေါ့လေနော်သူတို့တရုတ်ပြည်ရဲ့ဗမာပြည်ကမှစီးပွားရေးလုပ်ငန်းအပါအဝင်တခြားတရုတ်ပြည်ရဲ့ဗမာပြည်သူတွေနဲ့ဤဆက်အောင်ချင်းတက်တဲ့ဟာတွေမှာအထောက်အကူဖြစ်နေမယ်လို့သူတို့ကယူဆကြပါတယ်
အခုဒေါအောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ကမြန်မာပြည်သူတွေအတွက် အကျိုးအမြတ်ရှိမရှိဆိုတာကိုတော့စောင့်ကြည့်ဖို့လိုတယ်လို့ဖိုးတန်ချောင်းကရှုမြင်ပါတယ
်ကျွန်တော်အမြင်ကတော့မတရားကဒီပါတီအမြင်နဲ့ဘာလို့ဒီမှာအစီအပုံကြီးကောင်းကျူးကျဆက်တခုလို့ပြောချင်ပါတယ်ချင်းအကျက်ဓမ္မပြည်စီအတွက်ဓမ္မပြည်ရဲ့ဒီမိုကရေစီရေကိုအတွက်သူကြတဲ့တရားမျိုးရှိမှာဆရာတော့အာကျွန်တော်ချင်း
မြန်မာနိုင်ငံတွင်းကတရုတ်တို့ရဲ့ဖွံ့ဖြိုးရေးစီမံကိန်းတချို့ဆိုင်းငံ့ထားရတဲ့အခြေအနေနောက်တရုတ်နယ်စပ်ဒေသတစ်လျှောက်မြန်မာဘက်ခြမ်းမှာစစ်ရေးတင်းမာနေချိန်နဲ့ဒီနှစ်နှောင်းပိုင်းမှာကျင်းပမယ်လို့ပြောဆိုထားတဲ့ရွေးကောက်ပွဲနီးလာချိန်မှာမြန်မာအတိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုတရုတ်ပြည်သူကွန်မြူနစ်ပါတီကဖိတ်ခေါ်တွေ့ဆုံခဲ့တဲ့အပေါ်ကဘာတဝမ်းမှာအတော်လေးစိတ်ဝင်စားနေကြတာဖြစ်ပါတယ်။မြန်မာအတိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့ဒီလ10ရက်နေ့ကနေ14ရက်နေ့အထိ9ရက်ကြာခီးစဉ်အတွင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမတ်တွေဖြစ်ကြတဲ့ဦးဖြိုးမင်းသိန်းနဲ့ဦးဇေယျတော်တို့လိုက်ပါသွားကြပါတယ်ရှင်။
မတင်ကြီးထိုက်ပြောပြသွားတာဖြစ်ပါရယ်ခင်ဗျာတောတာရှင်များခင်ဗျာတရုတ်နိုင်ငံဟာအရင်လိုမဟုတ်တော့ပဲရေရှည်အကျိုးစီးပွားအတွက်မြန်မာနိုင်ငံ၏အပြောင်းလဲမှာအနာဂတ်အလားအလာရှိတဲ့မြန်မာခေါင်းဆောင်တွေနဲ့ညီတူညီမျှဆက်ဆံသွားမယ်ဆိုတာတွေ့ရတယ်လို့မြန်မာရေးကျွမ်းကျင်သူတချို့ကသုံးသပ်နေကြပါတယ်ဒါဟာတရုတ်မြန်မာဆက်ဆံရေးမှာကြီးမားတဲ့အပြောင်းလဲကြီးတစ်ခုဖြစ်တယ်လို့လည်းဆိုပါတယ်အကြောင်းစုံကိုမတ်အင်ဂျင်နဲ့ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ပထမဆုံးအကြိမ်တရုတ်ခီးစဉ်ဟာမြန်မာနဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးပုံမကောင်းမွန်အကျိုးရှိစေတယ်လို့အများကသုံးသပ်နေကြတာပါဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံဖိတ်ခေါ်တာဟာအရင်ကမြန်မာပေါ်ထားတဲ့တရုတ်သဘောထားနဲ့ရှင်းမယ်ဆိုရင်ကြီးမားတဲ့အပြောင်းအလဲတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမန်ဟောင်းပရစ်စလာကလပ်က VOE ကိုပြောပါတယ
် 5 years ago we would hardly have imagined Aung San Suu Kyi visitingBeijing and meeting with the
Chinese leader. Dong San Suu Kyi ni ne, Tiyou ko twa pi, Tiyou thai thi khong saung nui ne twei me so ra myo. Myama democracy pyu pyin pyaung le yei ko Tiyou ka chou so lein me so ra myo, ma twei mi ke cha ba bu. Da chaung Dong San Suu Kyi ye Tiyou khii sin ha, na nai ngan sat san yei twei, de ke ko ji ma de a pyaung le de khu ba be. Di pyaung le ha le, a long twei a chou shi me so ra ti cha ba de.
အင်းနီးစင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးဟာတည်ငြိမ်ဖို့အရေးကြီးတယ်လို့လည်း Priscilla Club ကပြောပါရယ်။နယ်စပ်မှာတိုက်ပွဲတွေဖြစ်ပြီးမတည်မငြိမ်ဖြစ်နေရင်နှစ်ဖက်အစိုးရတွေရဲ့ဆက်ဆံရေးကိုထိခိုက်စေတာပါ။အခုလိုဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံကိုဖိတ်ခေါ်တာကိုကြည့်မယ်ဆိုရင်မြမဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်လည်းကောင်းတဲ့လက္ခဏာဖြစ်တယ်လို့ Priscilla Club ကသုံးသပ်ပါရယ်။ဒါအပြင်မြမနိုင်ငံမှာဘလို့အပြောင်းလဲတွေပဲဖြစ်ဖြစ်တရုတ်အနေနဲ့အစင်သစ်ဖြစ်နေတယ်ဆိုတာအချက်ပြလိုက်တာဖြစ်တယ်လို့လည်းသူကဆိုပါရယ်။ဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ကနေတရုတ်နိုင်ငံအတွက်အကျိုးအမြတ်ရလက်ဘာရှိနိုင်မလဲဆိုတဲ့မေးခွန်းကိုတော့ Priscilla Club ကအခုလိုတုံ့ပြန်ပါတယ
် I think for them it solidifies their relations with all possible
ဒီအနေနဲ့မြန်မာနိုင်ငံရဲ့အနာဂတ်မှာဖြစ်နိုင်တဲ့အလားအလာရှိတဲ့သမရအလောင်းတွေနဲ့ဆက်ဆံရေးခိုင်မအောင်လုပ်တာပါပဲသမရဥသိမ်းစိန်ကိုအကြိမ်များစွာဖိတ်ကြားတာနောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်သူရဥွှေမန်းကိုလည်းပြီးခဲ့တဲ့အေပီလကုံမိုင်းကဖိတ်ကြားပြီးတရုတ်သမ္မတရှီကျင့်ဖိန်ကိုယ်တိုင်တွေ့ဆုံတာတွေလုပ်ခဲ့ပါလေ။ဒါကြောင့်တရုတ်အနေနဲ့ဘယ်သူကတော့ထောက်ခံနေအားပေးတယ်ဆိုတာမျိုးမဟုတ်တော့ဘဲသမ္မတဖြစ်လာနိုင်ခြေရှိတဲ့လက်ရှိခေါင်းဆောင်၄ဦးစလုံးနဲ့အညီအမျှဆက်ဆံနေဆိုတာပြလိုက်တာဖြစ်ပါလေ။
အလားတူမြမအရေးကျွမ်းကျင်တဲ့သတင်းစာဆရာကြီးဘာဒင်းလစ်တနာကလည်းတရုတ်နိုင်ငံကသူ့ရဲ့ရေရှည်အကျိုးစီးပွားနဲ့မဟာဗျူဟာအရဒေါအောင်ဆန်းစုကြည်ကိုဖိတ်ခေါ်ခဲ့တာဖြစ်တယ်လို့သုံးသပ်ပါတယ်။ဒါအပြင်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရေးမှာပါဝင်သူအားလုံးနဲ့ဆက်ဆံခြင်းနေတယ်ဆိုတာအထင်ရှားတွေ့နေရပြီးတကယ်လို့များအနာဂတ်မြန်မာနိုင်ငံရေးအခြေအနေပြောင်းလဲခဲ့မယ်ဆိုရင်အားလုံးနဲ့မိတ်ဆွေဖြစ်နေတာပိုးပြီးကောင်းမွန်မယ်လို့တရုတ်ကခံယူထားပုံရတယ်လို့လည်းဘာဒင်းလစ်တနာကဆိုပါတယ်။ပါတီချင်းဆက်ဆံရေးအရတရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားချက်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာပထမဆုံးအကြိမ်တရုတ်နိုင်ငံကိုလာရောက်တဲ့ခီးစဉ်ဖြစ်ပြီးဇွန်လ10ရက်နေ့ကနေ14ရက်နေ့အထိ9ရက်ကြာမြင့်မှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မှ NLD ဥက္ကဋ္ဌရုံးတာဝန်ခံဒေါက်တာတင်မောင်အောင်နဲ့တည်သူလွှတ်တော်အမတ်တွေဖြစ်တဲ့ဦးစရာတော်ဦးဖြိုးမင်းသိန်းတို့လည်းပါဝင်ပါတယ်ရှင
်။မတ်အင်ဂျင်နီယာပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့နောက်ထပ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုဆက်ချင်ပါတယ်။ ကုလရဲ့ဇီဝဝင်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဒေသဖြစ်သတ်မှတ်ခံရတဲ့အင်းလေးဒေသရေရှိတည်တံ့ရေးအတွက်ရေဝရီလက်စနစ်ကောင်းမွန်လာစေဖို့နောက်ပြီးတော့တောတောင်ပြုံးတီးဖြစ်နေတာတွေကိုအစားထိုးဆက်ပြုတ်အပါအဝင်လုပ်ငန်းစဉ်တော်တော်များများတိုးမြင့်ဆောင်ရွက်ရမှာဖြစ်တယ်လို့ရှမ်းပြည်နယ်အစိုးရကပြောဆိုလိုက်ပါတယ်။အင်းလေးဒေသကိုဇီဝဝင်းကျင်ထိန်းသိမ်းစောင့်ရွက်ရေးဒေသအဖြစ် UNESCO ကသတ်မှတ်လိုက်တာကြောင့်အင်းလေးကံရေရှိတည်တံ့ရေးဆောင်ရွက်မှုတွေအတွက်နိုင်ငံတကာအကူအညီတွေရရှိလာဖို့မျှော်လင့်နေကြပါတယ်။မတ်တင်ကြီးထက်ကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ။
ဟုတ်ကဲ့ပါရှင်။ရှမ်းပြည်နယ်တွင်ကအင်းလေးဒေသကိုမြန်မာနိုင်ငံရဲ့ဇီဝဝင်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဒေသအဖြစ်သတ်မှတ်တဲ့အကြောင်းကုလသမဂ္ဂပညာရေးသိပ္ပံနဲ့အရင်းချေမှုအဖွဲ့ UNESCO ကဒီလ9ရက်နေ့မှာကြေညာလိုက်ပါပြီ။ကုလရဲ့ခုလိုအတိအမှတ်ပြုမှုကြောင့်လက်ရှိသဘာဝပတ်ဝန်းကျင်ဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အင်းလေးဒေသရေရှည်တည်တံ့ရေးအတွက်နိုင်ငံတကာအကူအညီတွေပို့ပြီးတော့ရလာဖို့ပြည်ထောင်စုအစိုးရဘက်ကရောရှမ်းပြည်နယ်အစိုးရဘက်ကပါမျှော်လင့်နေကြတာဖြစ်ပါတယ်။အင်းလေးကံရေရှည်တည်တံ့ရေးအတွက်လှုပ်ဆောင်ဖို့လိုအပ်နေတာတွေကိုတော့ရှမ်းပြည်နယ်အစိုးရတစ်တော့နဲ့တပ်တူရေးရာဝန်ကြီးဦးဆိုင်အိုက်ပေါင်းကခုလိုပြောပါတယ်
။အင်းလေးဒေတာတွဲမှာအတိအကတော့ကျွန်တော်တို့တောပြန်ဖြစ်ဖို့အရေးကြီးတယ်ဗျ။ကျွန်တော်တို့ဟိုပေါ့နှုံထင်းတမန်နဲ့လဲကျွန်တော်လောက်ရမယ်။ဒီအင်းအနောက်ဖက်အရှေ့ဘက်မှာရှိတဲ့တောင်တွေလည်းဒီအိတ်စားမှုပေါ့နော်။ဟိုမရှိအောင်ကျွန်တော်တို့ကညံ့ညံ့ဆက်ရမယ်။အတိအကတော့ဒီအင်းတို့အင်းသားတွေတို့ဒီချက်ပြုတ်စားတော့ဘုအတွက်ကထင်းခုတ်မှုနဲပါတော့အောင်ကျွန်တော်ရွာတဲ့အားလုံးကလက်လက်စီမီရဖို့ဆိုလို့ရှိရင်ဒါကျွန်တော်တို့အရင်နဲ့စားလို့ရှိရင်ရွာတွေတော်တော်များဟိုလက်စီမီတွေရပါပြီတော့ပြုံးတိမှုကလည်းနဲပါပြီပြုံးတိမှုနဲတဲ့တကြောင်ကျွန်တော်တို့တောင်တွေကကတုံးတွေမဟုတ်တော့ဘူးတစ်ပစ်နေလေတော်တော်လေးစိတ်နှံ့လာပြီနောက်ကျွန်တော်တို့က echo forest ဆိုတဲ့တိနံတစ်တော်ရုံးနဲ့ဆက်ခင်းနေကျွန်တော်တို့တောင်တူတဲလည်းတတိရှိလာတဲ့အခါမှာအဲ့လိုမျိုးပုံစံလှုပ်လိုက်တဲ့အခါမှာအရင်နဲ့စာလို့ရှိရအများကြီးတိုးတက်လာတယ်လို့ပြောလို့ရတယ်ဒါပေမဲ့ကျွန်တော်တို့ကဒီဟာကြီးကဟိုဟာပေါ့နော်ဒီတဝိုက်မှာလူကြီးကလည်းအရင်နဲ့စာလို့ရှိရင်တိုးပွားလာတယ်နောက်ဒီဖက်ပြူးရေးတွေကလည်းလှုပ်လာတယ်ဆိုတော့ကျွန်တော်တို့ကတော့ဒီဟာကျွန်တော်တို့ဒီနိုင်ငံတကာအကူအညီလဲလိုတာပေါ့နော
်နေ့စဉ်အင်းလေးစုံဝင်ခွင့်လေလံကနေရရှိတဲ့ငွေကိုအင်းလေးကံထိမ့်သိမ်းရဲ့အတွက်ပြန်လဲအသုံးပြုနေပြီးဒီနေ့အတွက်အင်းလေးစုံဝင်ခွင့်ကျပ်ငွေသိန်းပေါင်း 15,200 ရရှိခဲ့တယ်လို့လည်းပြည်내ဝန်ကြီးဦးဆိုင်အိုက်ပေါင်းကပြောပါတယ်အင်းလေးကံရေရှည်တည်တံ့ရဲ့အတွက်ပြည်တော်စုအစိုးရဘက်ကတော့တာတမန်တွေဆောက်လုပ်ပေးတာနဲ့အင်းလေးကံအတွင်းကနှုံးတွေကိုဆဲယူပေးနေတယ်လို့လည်းဦးဆိုင်အိုက်ပေါင်းကပြောပါတယ်ရင်းနှီးပါခန့်ချမှုနဲ့ကြုံတွေ့လာရတဲ့အင်းလေးကံဒေသကိုအစိုးရဘက်ကလည်းအင်းလေးကံထိန်းသိမ်းရေးကိုပို့ပြီးတော့လှုပ်ဆောင်လာမယ်အနေအထားရှိလာမယ်လို့တဘာဝပတ်ဝန်းကျင်ရေးဆောင်ရွက်နေသူတွေကရှုမြင်ကြပါတယ် EcoDev အဖွဲ့ကဥဝင်းမျိုးသူကတော့အခုလိုပြောပါတယ
်အဲ့တော့ဒီဟာကဒါကဘာပါအနေထားရဲ့ပတ်ဝန်းကျင်ဒေသဖြစ်သွားတာဖြစ်တဲ့အတွက်သူကတာဝန်ရှိတဲ့နိုင်ငံအနေနဲ့သူကဒါကိုသူကဟို National Action Plan ဆွဲရတာပေါ့ဗျာအမျိုးသားအစဉ်သူဘယ်လိုထိန်းသိမ်းမယ်ဆိုရဲစီမံချက်ဆွဲရတာပေါ့ဒီစီမံချက်ကိုကောင်တယ်ပေါ့ရင်လိုအပ်တဲ့ဤပညာပိုင်းဆိုင်ရာအကူအညီလိုအပ်တဲ့ဆောင်ရွက်တဲ့ငွေကြေးအကူအညီတွေလိုလာမှာပေါ့နော်အဲ့တော့အလုံးစုံရခတ်သိမ်းတော့ဟိုပြပအကူအညီတော့ရမှာတော့မဟုတ်ဘူးပေါ့ဗျာသူတွေဤပညာအကူအညီကိုသူတို့ပို့ပြီးတော့ရကောင်းရမယ်တတိထားပြီးပြောချင်တာကတော့ဓာတ်ကြီးဖြစ်သွားတဲ့အတွက်အဆက်အရရနိုင်ငံတကာပတ်စံလာပေးပြီးလုပ်မယ်ဆိုတော့အထင်မှားအမြင်မှားဖြစ်တာမျိုးတော့တတိထားဖို့လိုမယ
်မကြသေးခင်နှစ်တွေကဆလာအင်းလေးကံမှာရေနှဲပါလာတဲ့အခြေအနေနဲ့ရင်ဆိုင်လာနေရပြီးကျွမ်းကျင်သူတွေကတော့ရာသီဥတုဖောက်ပြန်မှုနဲ့တစ်တော်ပြုံးတိမှုတွေရဲ့ရလာကြောင့်ဖြစ်လာမယ့်အကျိုးဆက်တွေကိုကြိုတင်ဟန်တားဖို့တတိပေးနေချရတာလည်းဖြစ်ပါတယ်အင်းလေးကံမှာငှက်မျိုးစိ290နီးပါးရေချိုကလိမ့်နဲ့ဖြန်းနေအပါအဝင်ကုန်းနေရင်နေတရဝ43မျိုးတို့နေထိုင်ချက်စားနေတယ်လို့တစ်ခွနဲ့ဆေးဘက်ဝင်အပြင်တွေရှင်သန်ပေါက်ရောက်နေတဲ့ဒေတာတစ်ခုအဖြစ်နဲ့လဲ UNESCO ရဲ့ကြီးညာချက်မှာတော့ဖော်ပြထားပါတယ်ရှမ်းပြည်နယ်ညောင်ရွှေမြို့နယ်မှာရှိတဲ့အင်းလေးကံကိုဇီဝဝင်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဒေတာအဖြစ်အတိအမှတ်ပြုလက်ခံဖို့မြန်မာနိုင်ငံကပြီးခဲ့တဲ့နှစ်မှာပဲအစိုးပြုတင်သွင်းထားတာလည်းဖြစ်ပါတယ်ပြင်သစ်နိုင်ငံပဲရစ်မြို့ UNESCO ရုံးချုပ်မှာဒီသတင်းပတ်ထည်ကျင်းပနေတဲ့ညီလာခံအတွင်းဇီဝဝင်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဒေသတွေအဖြစ်နောက်ထပ်220ခုအတိအမှတ်ပြုလက်ခံခဲ့တဲ့အတွက်အခုဆိုရင်ကမ္ဘာတဝန်းမှာဇီဝမျိုးကွဲတွေကျွေးဝါရာထိန်းသိမ်းစောင့်ရှောက်ရမယ့်ဒေသပေါင်း650ကျော်ရှိသွားပြီဖြစ်ပါတယ်ရှင်
မတ်တင်ကြီးထိုက်ပါခင်ဗျာအခုတော့ဒေတာရင်းသတင်းတစ်ပုဒ်ကိုဆက်ပြီးတော့တင်ပြကြပါမယ်တောင်ကိုရီးယားမှာမားစ်ရောဂါကူးစက်ပြန့်ပွားလာပြီးတဲ့နောက်နိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်နဲ့ပတ်သက်ပြီးတော့ပြည်ဝင်ပြောင်းလဲမှုတွေလုပ်ဖို့လိုတဲ့အကြောင်းတောင်ကိုရီးယားကျန်းမာရေးအရာရှိတွေကပြောဆိုလိုက်ပါတယ်အခုချိန်မှာအဲ့ဒီရောဂါကြောင့်သေဆုံးသူ10ခန်းရှိလာပြီးတော့ရောဂါကူးစက်တဲ့ခံရသူပေါင်း120ကျော်ရှိနေပါတယ်ဒီယောဂကာဝေးရေးနဲ့ပတ်သက်လို့ဆောင်ရွက်ရမှာလိုက်နိုင်ရမယ့်စီမင်းစည်းကမ်းတွေအားနည်းတာနောက်လောင်မှာဒီလိုယောဂမျိုးကူးစက်ပြန့်ပွားတာမျိုးမဖြစ်အောင်လှုပ်ထုတ်လုပ်နည်းတွေပြန်လည်စဉ်းစားသုံးသပ်နေတာဒီကို VOA သတင်းတောက် Brand Pattern စိုးမျိုးတို့ကနေသတင်းပေးပို့ထားပါတယ်ကိုအောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မားစ်ယောဂကူးစက်ခံရတဲ့တောင်ကိုရီးယားနိုင်ငံသားကိုစိုးမျိုးတော်မှာရှိတဲ့ဆေးရုံကအရေးပေါ်ဌာနမှာတေချာစီစစ်ကူတက်မှုပေးခဲ့မယ်ဆိုရင်တောင်ကိုရီးယားမှာဒီယောဂကူးစက်မှုကိုတတိယရောတားဆီးနိုင်ခဲ့လိမ့်မှာဖြစ်ပါတယ်။အဲဒီသူဟာအရှိအလေပိုင်းကိုသွားခဲ့စဉ်မှာဒီယောဂကူးစက်ခံခဲ့ရတာပါ။စနစ်တကျကူတက်မှုမပေးခဲ့တာကြောင့် Saudi Arabia နိုင်ငံပြင်တောင်ကိုရီးယားဟာယောဂကူးစက်မှုအများဆုံးနိုင်ငံဖြစ်နေပါတယ်။ယောင်ဆိုင်တက်တူနိုင်ငံတကာကျန်းမာရေးစောင့်ရှောက်မှုဌာနညွှန်ကြားရေးမှူးဒေါက်တာဂျွန်လင်တန်ကယောဂကူးစက်ခံရတယ်လို့တန်တရားရှိသူတွေကိုတီးခြားခွဲနေထိုင်စီတာမျိုးအလင်းအမြန်ဆောင်ရွက်ပေးဖို့လိုတယ်လို့ဆိုပါတယ
် We should have a designated area or areas in the country
ဒီလိုယောဂကူးစက်ပြန့်ပွားတဲ့အရေးပေါ်အခြေအနေဖြစ်လာရင်လင်းလင်းမြန်မြန်တုံ့ပြန်ကင်တွယ်ပြီးကူးသမှုပေးဖို့နေရာတွေလည်းရှိသင့်ပါတယ်
ဒီယောဂကုသခံရသူတောင်ကိုရီးယားနိုင်ငံသားဟာယောဂကုသဖို့အတွက်ဆေးရုံလေးရုံကိုသွားခဲ့တာကြောင့်သူနဲ့တွေ့ဆုံဆက်ဆံခဲ့သူတွေမှာယောဂကုသခံရနိုင်ခြေရှိနေတာပါတောင်ကိုရီးယားကျန်းမာရေးနဲ့လူမှုဖူလုံရေးဝန်ကြီးဌာနလက်အောက်ခံမားစ်ယောဂကာကွယ်ရေးအဖွဲ့ရဲ့ညွှန်ကြားချက်မှူးကွမ်ဒီယိုချူးကယောဂဖြစ်နေတဲ့လူနာရဲ့မိသားစုဝင်တွေကလူနာဆောင်လုပ်လေရှိတဲ့တောင်ကိုရီးယားယဉ်ကျေးမှုအပေါ်ကိုဝေဖန်ပါတယ်ဆေးရုံကအခန်းတွေတော်တော်များများမှာအေးရပိုတွေရှိနေပြီးမိသားစုဝင်တွေကလူနာဆောင်ပြန်လုပ်နေတာဟာယောဂကူးစက်ခံရဖို့ပုံနှိစက်တယ်လို့ဆိုပါရယ်ဒါကြောင့်ဒီပြဿနာကိုကင်တွယ်ဖို့ဆိုရင်ယောဂထိန်းချုပ်ရေးနီလန်တင်တဲ့တူနာပြူတွေပို့လို့အပ်ပြီးဒီအတွက်အကုန်ကြများနိုင်တယ်လို့ဆိုပါရယ်မစ္စကွမ်းက
ဒီ상적인것은그선진국같이되게일리인실로
တချို့နိုင်ငံကြီးတွေမှာလို့ဆေးရုံမှာတယောက်ခံတမမဟုတ်နှစ်ယောက်ခံလုပ်လို့ရပါတယ်ဒါပေမဲ့တည့်ရတိုင်းဒီနိုင်ငံမှာကစဉ်းစားပြရမယ့်ခြေအနေတွေကရှိနေတော့အဲ့လိုလုပ်ဖို့ခက်ခဲပါတယ
်အသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ယောဂကုသခံရရင်တုတ်ကွေးယောဂလက္ခဏာမျိုးကိုတွေ့ရမှာဖြစ်ပြီးအဆုတ်နဲ့ကြောက်ကက်အလုပ်လုပ်ပုံတွေကိုလည်းထိခိုက်နိုင်ပါတယ်2012ခုနှစ်က Saudi Arabia မှာဒီယောဂစတင်ဖြစ်ပွားခဲ့တာပါဒီယောဂကိုကုသဖို့နဲ့ကြိုတင်ကာကွယ်ဖို့အစီအခုချိန်ထိတော့မရှိသေးပါဘူး။နိုင်ငံတွင်းအခုလိုယောဂကူးစက်မှုကြောင့်သမရပတ်ကွန်ဟဲလဲအမေရိကန်ခီးစဉ်ကိုရွှေ့ဆိုင်းထားပါတယ်။လူမှုအသင်းအဖွဲ့တစ်ခုဖြစ်တဲ့ Citizen Solidarity for Safe Society ရဲ့တာဝန်ခံ Choi Chang Wu ကဒီယောဂအပေါ်အစိုးရရဲ့တုံ့ပြန်ကြိုက်တွဲပုံဟာနှေးကွေးလွန်ပြီးအချက်လက်ပြည့်ပြည့်စုံစုံထုတ်ပြန်တာမျိုးမရှိဘူးလို့ပြစ်တင်ဝေဖန်ပါတယ်။မားစ်ယောဂကုသခံရသူတွေဘယ်ဆေးရုံတွေမှာတက်ရောက်ကုသနေတယ်လဲဆိုတာကိုတောင်ကိုရီးယားကျန်းမာရေးဝန်ကြီးကထုတ်ပြန်တာမျိုးမရှိတာလည်းအခြေအနေပိုဆိုးစေတယ်လို့ Choi ကပြောပါတယ
်။ကုမင်းတို့굉장히불안해휩싸이게만든
လူကျန်းမာစိုးရိမ်မှုတွေပိုပြီးကြီးထွားလာတဲ့ပတ်သက်လို့ပြောမယ်ဆိုရင်ဒါကအစိုးရတာဝန်ဖြစ်ပါတယ်။ဒီလိုကုသယောဂတွေဖြစ်ပြီးဆိုရင်အစိုးရအနေနဲ့အချက်လက်ပြည့်ပြည့်စုံစုံထုတ်ပြန်ဖို့လိုပြီးဒီလိုထုတ်ပြန်မှလည်းလူလူအနေနဲ့အခြေအနေမှန်ကန်ကိုသိပြီးတော့လက်ရောညီတူတုံ့ပြန်သွားနိုင်မှာပါ။
လူလူတွေကြအချင်းနိမ့်မံကိုတည်ရဖို့လိုအပ်တဲ့ဆိုတာကိုဒေါက်တာလင်တန်ကလည်းသဘောတူပါတယ်။ဒါပေမဲ့အာနာပိုင်နေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းကိုလည်းသူကအခုလိုထောက်ပြပြောဆိုပါတယ
်။ A lot of the patients were not forthright with the number of hospitals they visited.
လူနာအများစုကသူတို့ဘယ်ဆေးရုံတွေကိုသွားခဲ့တယ်ဆိုတာကိုမပြောဘဲပြုတ်ဝတ်ထားပါတယ်။
အခုလာမယ့်ရက်ပိုင်းတွေအတွင်းမှာမားစ်ယောဂကူးစက်ခံရမှုဆက်ဖြစ်နေနိုင်ပြီးအဲ့ဒီနောက်ပိုင်းမှာတော့ကြာဆင်းသွားနိုင်တယ်လို့ဒေါက်တာလင်တန်ကသတိနဲ့သုံးသပ်ပါတယ်။တောင်ကိုရီးယားမှာအခုလိုယောဂပိုးကူးစက်ပြန့်ပွားမှုကြောင့်စီးပွားရေးအပေါ်လည်းအကြီးအကျယ်ထိခိုက်ခဲ့ပါတယ်။ခီးသွားလာရေးလုပ်ငန်း၊ကုန်တိုက်တွေမှာဈေးရောက်တာ၊ရုပ်ရှင်ရုံနဲ့နောက်တခြားဆက်မှုလုပ်ငန်းတွေမှာကျဆင်းမှုတွေကိုအခုပတ်တွေအတွင်းရင်ဆိုင်ခဲ့ရပါတယ်။ဒီလိုအခြေအနေတွေကိုကုမ္ပဏီတွေအနေနဲ့ရင်ဆိုင်နိုင်ဖို့တောင်ကိုရီးယားဘူဘန်ကချင်းငွေအတိုးနှုန်းကိုအနိုင်ဆုံးအထိကြာသပတေးနေ့မှာလျှော့ချပေးခဲ့ပါတယ်ခင်ဗျာ။
ကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ် VOA American အသံရဲ့တောက်ကြံနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာ VOE ရဲ့ဇွန်လ12ရက်တောက်ကြာနေမနေ့ပိုင်းအစီအစဉ်လေးကိုပုံမှန်ထုတ်လွှင့်နေတဲ့အတန်လှိုင်းနေအပြင်လှိုင်းလုံးမီတာ90 kHz 9999လှိုင်းလံမီတာ190 kHz 1595တို့ကပါတူးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော
့ဘိုက်ထဲမှာရှိတဲ့ကလီစာတွေကတနေရာမှာအားနေတဲ့ဟိုဘိုက်ရဲ့အပြင်ကိုဖုံးထားတဲ့ရာနေပြီးတော့အားနေတဲ့သူက
ဆရာဝန်ကြီးဒေါက်တာဆုမင်းပြောပြသွားတာဖြစ်ပါတယ်ဒါနဲ့အတူနေဆက်ဒေတာအခြေစိုက်တဲ့တိုင်းရင်းသားသတင်းတောက်တွေရဲ့တင်ဆက်တဲ့သတင်းလှော်တွေကိုလည်းနားဆင်ကြရပါလိမ့်မယ်အခုတော့အဲ့ဒါတွေထုတ်လွှင့်မပေးခင်မှာအရင်ဆုံးနားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်မှာအမေရိကန်အီဒီယန်အတုံးလုံးနဲ့ပတ်သက်ပြီးတော့ဒေါ်လှလှတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီကိမ့်နေကျင်ပြမယ် idiom အသုံးက
all over but the shouting
ဖြစ်ပါလေစာလုံးပေါင်းက a l l all ကအလုံး o v e r over ကကုန်သွန်းသွားတာပြီးဆုံးသွားတာကျော်သွားတာ b u t but ကဒါပဲ t h e the s h o u t i n g shouting ကအဟိတဆိုတော့စခွိုက်ထုံးရဲ့ဓာတ်ရိုက်ထေပဲကအားလုံးတော့ကြော်လွန်သွားပြီးအော်တာပဲကြံနေတော့တယ်ဆိုတာပါပဲဒီအသုံးကတော့အားကစားပွဲကနေဆင်းသက်လာတာပါအားကစားပြိုင်ပွဲမှာပွဲကမပြီးသေးပေမဲ့လို့လေဘယ်အသင်းကနိုင်မယ်ဆိုတာကိုအပြတ်တည်နေပြီးပြီးဒါပေမဲ့လို့ပရိသတ်ရဲ့ဩဘာသံကတော့ကြံနေသေးတယ်ဆိုတာကိုညှိနှွမ်းတာဖြစ်ပါတယ် idiom အသေးပဲကတော့အဖြေပဲလို့ထွက်မလဲဆိုတာကိုသိနှစ်ပြီးတဲ့သဘောကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အင်္ဂန်သင်းကသိအားကောင်းပြီးအသင်းသားတွေအချင်းချင်းကြားလဲအပေးအယူကကောင်းတယ်လीဒါကြောင့်ဒီပွဲမှာသူတို့ကနိုင်မှာတည်ကြတာကြိုးပြီးတော့အပြေထွက်နေပါပြီဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အပြေဘယ်လိုထွက်မယ်ဆိုတာကိုကြိုတင်ပြီးတော့အတိအကျပြောနိုင်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
all overBut the shouting.
တို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တည်ဆက်တဲ့ American idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပါမယ်။ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမှာ။ကျမ်းမာရေးကဏ္ဍမှာတော့ဦးကျတဲ့ယောဂအကြောင်းကိုတင်ပြထားပါတယ်။အသက်ကြီးလာတဲ့သူတွေone by pr များစီတဲ့ယောဂရှိသူတွေနဲ့အလေးပင်နေထားရသူတွေမှာအဲ့ဒီယောဂအဖြစ်များပြီးဆိုးလာရင်အသက်အန္တရာယ်ရှိတယ်လို့ခွဲစိတ်ဆရာဝန်တွေကဆိုပါတယ်အသက်အန္တရာယ်မရှိအောင်ဦးကျတာစောစောတိပြီးတော့မဆိုးခင်အချိန်တွေမှာခွဲစိတ်ကုသခံယူဖို့လိုတယ်လို့ဆိုပါတယ်ဒီအကြောင်းတွေကိုရန်ကုန်ပြည်သူ့ဆေးရုံကြီးကခွဲစိတ်အထူးကဆရာဝန်ဒေါက်တာဆိုးမင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
โอเคดร.ซูเมครับကျွန်တော်တို့မြန်မာနိုင်ငံမှာဒီဥကြတဲ့ယောဂဖြစ်တာများလား
ဘလူးလူတွေမှာများတယ်လေဘလူးလူတွေမှာမများဘူးလေဆိုပုံမှန်မူပြီးပါတယ်များသောအဖြစ်တော့အသက်ကြီးရဲ့အမျိုးသားတွေမှာဖြစ်တာများပါတယ်အထူးသဖြင့်တော့သူတို့အလေးပင်မနေရတဲ့လူတွေအလုပ်ကျန်းသမားတွေပင်မပန်းပန်းအလုပ်လုပ်ရတဲ့သူတွေပေါ့ဖမ်းမျိုးဆိုတာအဖြစ်များပါတယ
်ဟုတ်ကဲ့အခုလို့ဒီဖြစ်တတ်တဲ့လူအမျိုးအစားတွေရှိတဲ့အတွက်သူအနေနဲ့မဖြစ်အောင်တတိထားတင်တာကာကွယ်နိုင်တဲ့အနေထားမျိုးရောရှိလား
ဥကြရတယ်ပေါ့နော်ဟာနီယာဆိုတော့ဘယ်လိုဖြစ်တာလဲဆိုလို့ရှိရင်ဘိုက်ထဲမှာရှိတဲ့ကလီစာတွေကတနေရာမှာအားနေတဲ့ဟိုဘိုက်ရဲ့အပြင်ကိုဖုံးထားတဲ့ နေရာနေပြီးတော့အားနေချက်တောင်မှဟာနေတဲ့နေရာတစ်ခုကနေအပြင်ကိုကျွန်ထွက်လာတာပေါ့အဲ့တော့ဘလူးလူးမျိုးတွေမှာဖြစ်တတ်တယ်လို့ဆိုရင်ငကူရဲကဝန်းကောင်းတွေမှာဖိကားတွေတအားများနေတွန်းအားတွေတအားများနေတဲ့လူတွေမှာဖြစ်တတ်တာပေါ့အဲ့တော့အများနဲ့ညှင့်နေရတဲ့လူတွေဟိုမှာဟိုအလေးတင်မာတဲ့လူတွေဒါမှမဟုတ်လို့ရှိရင်လည်းအသက်ကြီးတဲ့အခါမှာစီးကျိတ်ရှိလို့စီးသွားရင်သွားတိုင်းညှင့်ညှင့်ပြီးပေါင်နေရတဲ့လူတွေအသက်ရှူတဲ့အခါမှာသူများတွေထက်ဘိုက်ခဲရပရက်ရှာညာနေတဲ့လူဥမာပန်းနိုင်ချက်တမားတယ်အဲ့လိုလူတွေမှာဆိုလို့ရှိရင်ကိုအထက်ရနေဟိုဘောလုံးတလုံးကိုလေးနဲ့မှုတ်မှုပြီးထုတ်နေတယ်လို့ပေါ့နော်အဲ့အားတစ်ခုရှိနေတဲ့ကြောင့်အဲ့လိုလူမျိုးတွေမှာတော့ဒီဟာနီယာဖြစ်ဖို့ပိုပြီးတော့များပါတယ်အထူးသဖြင့်အသက်အရွယ်ရလာလို့ခန္ဓာကိုယ်ကကျွတ်သားတွေလျှော်ရဲအားနည်းလာတဲ့အချိန်မှာဖြစ်တတ်ပါတယ်ကာကွယ်လို့ရသလားဆိုတော့ဟိုဟာနီယာမဖြစ်အောင်ကာကွယ်ဆိုတာမရှိပါဘူးဒါပေမဲ့ဖြစ်တတ်တဲ့အကြောင်းရင်းတွေကိုစင်ကျင်ပြီးတော့အဲ့ဒီဟာလေးတွေကိုထိန်းချုပ်ထားလို့ရှိရင်တော့ဖြစ်လာတဲ့ဟာနီယာကိုစိုးရမလောက်ဒါမှမဟုတ်လို့ရှိရင်ပြန်ပြန်ကုတလိုက်တဲ့အခါမှာထပ်ထပ်ထပ်ထပ်ပြန်မဖြစ်အောင်အလိုမျိုးတော့ကာကွယ်လို့ရပါတယ
်ဟုတ်ကဲ့ဒီဥကြတာနဲ့ပတ်သက်ပြီးတော့အသိတင်ဆုံးဆိုလို့ရှိရင်ဆရာဘယ်အချက်တွေကိုဆရာထောက်ပြမလဲ
ဥကြတယ်ဆိုတာကတစ်ခါထွက်လာပြီးဥကြနေပြီးအလိုဖောင်းလာပြီးဆိုလို့ရှိရင်ဖြစ်လာပြီးဆိုလို့ရှိရင်မခွဲမချင်းတော့ပျောက်တဲ့ယောဂါမျိုးမဟုတ်ဘူးသူများအရက်ထဲမှာထင်တယ်လို့ဒါဆေးလိမ့်လိုက်ရင်ပျောက်တယ်လို့ခရမ်းသီးမီးပုတ်ပြီးအသက်အောင်ခုနှစ်ချက်တွင်းပျောက်တယ်လို့အလိုမျိုးဟာတော့စားစိတ်နဲ့လည်းမပျောက်ပါဘူးလင်းစိတ်နဲ့လည်းမပျောက်ပါဘူးခွဲစိတ်ကုသမှသာပျောက်ပါတယ်အဲ့တော့ခွဲစိတ်ကုသတဲ့အခါမှာလည်းနှစ်မျိုးရှိတယ်။တစ်မျိုးကတော့တူတူချာချာပြင်ဆင်ပြီးတဲ့အခါကျမှဒီဟာနေရာကိုအေးအေးဆေးဆေးအချိန်ယူပြီးတော့ဆံဝန်အတွက်ကလူနာအတွက်မိသေးအတွက်အဆင်ပြေတဲ့အချိန်မှာခွဲရမျိုးပေါ့။အဲ့ဒါမျိုးရှိတယ်လို့တစ်ခါတလေကြလို့ရှိရင်တော့အဲ့ဒီထွက်နေတဲ့ဥတွေကအထက်ထဲမှာညက်ပြီးတော့ပုတ်ပြီးတော့မကောင်းတော့လို့ရှိရင်ပေါ့နော်။အဲ့ဒါမျိုးဖြစ်လို့ရှိရင်တော့အရေးပေါ်အခုချက်ချင်းခွဲရင်ခွဲမခွဲရင်အသက်ဆုံးရှုံးတတ်တဲ့ဆံမျိုးရှိပါတယ်။အဲ့တော့အမှန်ပြစီကျမှခွဲရလို့ရှိရင်လူနာအတွက်လည်းအန္တရာယ်များတယ်ခွဲစိတ်ချင်းရဲ့နောက်ဆက်တွဲစုကြူတွေလည်းကြားဖို့များတာပေါ့
ဟုတ်ကဲ့ဆရာအခုလိုဒီအရေးပေါ်အနေထားမရအောင်ပေါ့နော်စဖြစ်ဖြစ်ချင်းတွေကသိနိုင်လို့ရှင်တော့အကောင်းဆုံးပါဆရာနော်
ဟုတ်ကဲ့
အဲ့လိုသိနိုင်ဖို့အတွက်လက္ခဏာတွေအနေထားရော
စဖြစ်ဖြစ်ချင်းမှာတော့တို့ကခုနလိုဘိုက်ကိုညှစ်လိုက်ရင်တော့လကောင်းဒါမှမဟုတ်ရှင်ချောင်းဆူးလိုက်ရင်တော့လကောင်းဒါမှမဟုတ်ရှင်မတ်တက်အကြာကြီးလိုက်ရင်တော့လကောင်းဟိုအမျိုးသားတွေမှာဆိုလို့ရှင်အဲ့ဘိုက်ဒီပေါင်ချမ်းနေပြီးတော့ကပ်ပိုက်အထည်ကိုရှင်မျိုးမျိုးအလုံးကြီးတစ်ခုဆင်းကြလာတယ်ပေါ့အဲ့ဒါကအကင်ခွန်းတဲ့ဟာနေရဆွဲဟာကိုပြောတာပေါ့နော်နောက်တခြားမျိုးတွေလည်းရှိသေးတာ哦အဲ့လိုဆင်းလာတဲ့ဟာတွေကအိတ်လိုက်ရင်ဒါမှမဟုတ်လို့ရှင်လက်ကလေးနဲ့ပြန်ထည့်လိုက်လို့ရှင်အထည်ကိုသူ့အတူပြန်ဝင်သွားပြီးတော့ကိုယ်တိုင်းပြန်ဖြစ်သွားတယ်အဲ့ဒါကိုကျွန်တော်တို့ကဟို reducible ဖြစ်တယ်လို့ပေါ့ပေါ့ဒီလက်နဲ့ပြန်သွင်းလို့ရတယ်ဒါမှမဟုတ်အိတ်လိုက်တော့သူပြန်ဝင်သွားတယ်ပေါ့အဲ့ဒါဆိုရင်တော့တိတ်အန္တရာယ်မရှိသေးဘူးထူးထူးဆိုရင်မဖြစ်သေးဘူးဒါပေမဲ့အဲ့လိုအပြုံထွက်လာတဲ့ဥတွေကကြာလာလို့ရှင်တစ်ပြေးတစ်ပြေးနဲ့အချိန်ကြာလာတဲ့အမျှအထက်မှာအပြင်ထွက်တဲ့ပစ္စည်းကညာလာပြီးကျက်လာပြီးတော့ပြန်သွင်းလို့မရတော့ဘူးညက်သွားပြီဆိုလို့ရှိရင်အဲ့ခါကျလို့ရှိရင်အဲ့ထက်ကဦးရပုတ်သွားဖို့လာလာရှိပါတယ်အန္တရာယ်လည်းများပါတယ်အဲ့တော့ခုနကလိုထွက်လာပြီးတဲ့ဟာနေရာတွေကိုပြန်သွင်းလို့ရတယ်ဆိုလို့ရှိရင်စိတ်ကူကြမ်းဖြစ်တယ်ပြန်သွင်းလို့မရတော့ဘူးကျက်ပြီးတော့နာလာပြီးဘိုက်ထဲမှာဟိုလေးလေးထည့်ထည့်လာပြီးအန်လာပြီဆိုလို့ရှိရင်တော့ဆရာဝန်တယောက်နဲ့မဖြစ်မနေအများဆုံးပြဖို့လိုပါတယ
်ဟုတ်ကဲ့ဒီဆက်ဆချင်းတိထည့်ကဆရာဝန်နဲ့ပြပြီးတော့အေးစစ်ပေါ့နော်ကိုအစဉ်ပြည့်မဲ့ချ
င်
းခွဲစိတ်ကုတာတာကတော့ဆရာကုနာပြောသလိုပါ
အကောင်းဆုံးဖြစ်ပါဆရာ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကုတာမှုခံယူပြီးလို့ရှင်တော့ဒီယောဂါကကောင်းသွားပြီလို့ဆိုနေတာပေါ့ဆရာနော်ဒီနေရာမှာဂရုစိုက်မဲ့အချက်တွေရှိသေးလား
အဲအဲ့ဒီဟာကဟာနေရာမှာယတနာခွဲစိတ်ကုတာရတာယတနာမဟုတ်တော့ဘာဖြစ်တာလဲဆိုခွဲစိတ်ကုတာပြီးလို့ရှင်ပြန်ပြန်ဖြစ်တတ်တာယတနာဗျာဘာဖြစ်လို့ပြန်ပြန်ဖြစ်တတ်တာလဲဆိုသူ့မှာဒီဟာနေရာကိုဖြစ်စေဖို့တုံးပူတဲ့အချက်တွေပေါ့ခုနလိုမျိုးငင်းချက်ပန်းနာရှိတာတော်တော်ကောင်းစီးကျိတ်ကြီးတာတော်တော်ကောင်းကိုညှင့်နေရတဲ့ပြဿနာတွေရှိနေလို့ရှိရင်နောက်မှရင်ဒီလူနာရဲ့အလုတ်ကလေးပင်မနေရကုန်ထမ်းသမားလိုမျိုးဖြစ်နေအဲ့လိုလူတွေမှာဒီဟာနေရောဖြစ်သွားစေတဲ့အကြောင်းရင်းကိုမဖယ်သေးနဲ့ကျွန်တော်တို့ကပြင်လို့ရှိရင်ဘယ်နှခါထပ်ခွဲခွဲတော့ပြန်ကြီးဖြစ်ပြီးလာတတ်တယ်အဲ့ဒီခါကျတော့သူ့ကိုခွဲရင်းနဲ့တပြိုင်နဲ့ကျွန်တော်တို့ကဘာလို့ရလဲဆိုတော့ခုနလိုဟာနေရဖြစ်စေတဲ့အကြောင်းရင်းပိုဆိုးစေတဲ့အကြောင်းရင်းတွေကိုဖယ်ရှားပေးနိုင်လို့ရှိရင်တော့ပျောက်သွားနိုင်ပါတယ်တခါတည်း
ဟုတ်ကဲ့ဟာနီယာလို့ခေါ်တဲ့ဒီဥကြတဲ့ယောဂကုသမှုနောက်ပိုင်းမှာကပို့ပြီးတော့အရေးပါတဲ့သဘောဖြစ်လာတာပါဆရာနော်ပြန်မဖြစ်ဖို့အတွက
်အဲဟုတ်ကဲ့အခုနောက်ပိုင်းကတော့ဒီပညာပိုင်းဆိုင်ရာတိုးတက်မှုတွေအများကြီးရှိလာတယ်ရှိလာတော့အဲ့လိုပြန်ပြန်မဖြစ်အောင်အတွက်ကိုခွဲစိတ်တဲ့ဤပညာတွေကလည်းတိုးတက်လာပြီနောက်တစ်ခုကအဲ့ပစ္စည်းကိရိယာပေါ့နော်အထက်မှာစကားလေးတွေထည့်ပြီးခံတာဒါမှမဟုတ်လို့ရှင်လည်းဘိုက်တစ်ခုလုံးခွဲစရာမလိုပဲနဲ့မှန်မြောင်းလေးနဲ့ဒီပြည့်တွင်ရလို့ဆိုတာလေးနဲ့ပို့ပြီးချုပ်တာအဲ့လိုမျိုးတွေကဒီပညာပိုင်းဆိုင်ရာအဆန်းတစ်တည်းအများကြီးပေါ်လာတဲ့အခါကျတော့ခွဲစိတ်ခြင်းမှာအန္တရာယ်တဲ့ခုနလိုမျိုးပေါ့အကျိုးအကျေးဇူးကပိုများပါတယ်မခွဲပဲထားခြင်းကပိုပြီးအန္တရာယ်များပါတယ်တကယ်လို့များဟိုဆံဝန်နဲ့လက်လမ်းမမီတဲ့နေရာကိုရောက်နေတယ်လို့ဒီအထဲကိုပြန်မဝင်နေမင်းနဲ့ဆေးရုံကိုအချိန်မီမရောက်ခဲ့ရင်လူနာအတွက်အန္တရာယ်ရှိအောင်
ဟုတ်ကဲ့ဆရာန နောက်တစ်ခုကဒီအားကစားလုပ်လို့ဖြစ်တာဆိုတာမျိုးကရော
အဲ့ဒီလိုတော့မဟုတ်ပါဘူး။ဟိုအားကစားလုပ်လို့ဖြစ်တယ်တော့မဟုတ်ဘူး။ဒါပေမဲ့ဟာညာရှိတဲ့လူတွေမှာပြင်းပြင်းထန်ထန်အားကစားလုပ်လို့ရှိရင်ဟိုနဝန်ကောင်းတဲ့ pressure များလာတဲ့အခါကျလို့ရှိရင်သူတို့မှာညက်ဖို့နဲ့ပြန်ဖြစ်ဖို့ chance ပုံများပါပေါ့။အားကစားလုပ်တဲ့လူတွေမှာပုံမှန်လုပ်နေတဲ့လူတွေမှာကြာသူတို့ရဲ့ဖြစ်သားတွေကတောင်းတတင်းနေရှိရပေါ့ဒါပေမဲ့အသက်ကြီးလာတဲ့အခါမှာငဘောကတောင်းတင်းနေတဲ့ကျသားရင်းနဲ့ဒီအမြင်တွေပေါ့နော်အဲ့အမြင်တွေကရောရဲလာတယ်ရောရဲလာတဲ့အချိန်ကျလို့ရှိရင်ခုနလိုအလေးပင်တအားကြီးမလိုက်လို့ရှိရင်ငါအားနည်းနေတဲ့အပေါက်ကလည်းပြောင်းထွက်လာတယ်အားကစားလုပ်တိုင်းတော့မဖြစ်ပါဘူးဒါပေမဲ့ဟာနီယာဖြစ်နေတဲ့လူမှာအားကစားလုပ်လိုက်လို့ရှိရင်သူ့အတွက်မတင့်တော်တဲ့အားကစားနည်းမျိုးဆိုလို့ရှိရင်ပူပြီးဆိုးရတယ်ပေါ့အဲ့ဒီပေါ့ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီဟာနီယာလို့ခေါ်တဲ့ဥကြတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ဟာနီယာဆိုတာကျွန်တော်တို့သိတာများတော့အရင်တော့ဒီဆိုပေါင်ကြမားတောင်းမလို့ရင်ကပ်ပိတ်အထက်မှာအမျိုးသားတွေဖြစ်တယ်လို့သိကြတယ်ပေါ့ဒါပေမဲ့အမျိုးသမီးတွေလည်းဟာနီယာဖြစ်တယ်လို့နောက်တစ်ခုကဒီအရင်တော့ခွဲထားမှုတွေနေရာတွေမှာအဲခွဲထားတဲ့အနေအထားတွေမှာလည်းပဲဟာနီယာဖြစ်တယ်လို့တခါတလေတချို့လူတွေမှာတိတ်ပြီးတော့ဝရတဲ့အမျိုးသမီးဖိုက်ကြီးပူနေတဲ့လူတွေမှာဆိုချင်ချက်နာရတယ်ဟာနီယာထွက်တတ်တယ်ဆိုတော့ဟာနီယာဖြစ်နိုင်တဲ့နေရာတွေအများကြီးရှိတယ်ပေါ့ဖြစ်လာလို့ရှိရင်တော့နီးစက်ရဆရာဝန်တရားအောင်တဲ့တိုင်ပင်မှာကုသပါဖြစ်ပြီးပြီဆိုလို့ရှိရင်တော့လိန်စီစားစီနဲ့မပြောက်ပါဘူးခွဲကူခွဲမှာပြောက်ပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျန
်ဒါကတော့ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ
ပစိဘုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းတရက်ကိုကြံ့ခိုင်ရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစောကတင်သွင်းပြီးတော့မူကြမ်းကိုတော့ပြည်အောင်စုလွှတ်တော်ကိုယ်စားလှယ်ထံကိုဖြန့်ဝေလိုက်ပြီးဖြစ်ပါတယ်။ဒီမူကြမ်းထဲမှာပါဝင်တဲ့အချက်လက်တွေဟာအများပြည်သူယူဆမျှော်လင့်သလိုဖြစ်လာပါသလား။နောက်ဖွဲ့စည်းပုံပြုပြင်ပြောင်းလဲလှုပ်ရှားတောင်းဆိုကြသူတွေရဲ့အလို့သဘောနဲ့ရောညီရလား။စတဲ့မိကုန်းတွေကိုအခုလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မင်းများလူရာဆွနေလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOE ကိုကြိုတင်ပြပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bambies@voenews.com ဖြစ်ပါတယ်ပါဝင်ဆွနေမင်းများရမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
ဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူတွေအခြေအမြီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုပါတယ်ခင်ဗျာအခုတော့အပတ်စဉ်တိုင်းရင်းသတင်းလှော်အစီအစဉ်ကိုအလှည့်ပေးရအောင်ပါ BNI အဖွဲ့ဝင်နေဇက်ဒီတာမှာအခြေဆိုင်တဲ့သတင်းတောက်တွေစူးစီးတင်ပြထားတာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
လာပါရှင်ကျွန်မကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စန်းတီနယ်ဘက်မှာမြန်မာစစ်တပ်နဲ့ UWSA ဝပီတွေ့ဆုံညီညွတ်ရေးတက်မတော်တို့ကြားစစ်ရေးတင်းမာမှုတွေတည်လဲရရှိခဲ့ပြီးဖြစ်ပါတယ်။ကချင်စစ်ပြည်ဒုက္ခသည်တွေအတွက်နိုင်ငံတကာကလည်းအကူအညီတွေဆက်လက်ပေးဖို့ပြည်တွင်းပြည်ပရောက်အရက်ဘက်လူမှုအဖွဲ့အစည်း80ဘွဲ့ကနေတောင်းဆိုခဲ့တယ်ဆိုတာနဲ့ကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာနယ်မြေတွေကလော်ခီလာဒေတာမှာတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကနေဘာထူးခြားမှုတွေရှိနေတယ်လဲဆိုတာတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့အတွင်းတစ်ထုတ်လုပ်မှုပြဿနာကြောင့်မြန်မာစစ်တပ်နဲ့ UWSA ဝပီသွေးစည်းညီညွတ်ရေးတပ်မတော်တွေအကြား9ရက်ကြာစစ်ရေးတင်းမာနေရကနေနိုင်ငံတော်သမ္မတဦးသိန်းစိန်ကိုရိုင်းညွှန်ကြားချက်ထုတ်ပြီးဝင်ရောက်ဖြေရှင်းပေးလိုက်တဲ့အတွက်ပြည်လည်မှုရရှိခဲ့ပြီလို့ဝတပ်ဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဂျွန်လာရှိရနေကပုံပါချင်းမြို့မှာနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံပြီးဖမ်းထားတဲ့သူတွေကိုအပြန်အလှန်ပြန်လွတ်ပေးဖို့သဘောတူလိုက်တဲ့အတွက်စီရဲတင်းမာမှုပြေလျှော့သွားတယ်လို့လည်းပုံပါချင်းနယ်ခံစီးပွားရေးလုပ်ငန်းရှင်တဦးကပြောပါတယ်။ပြီးခဲ့တဲ့ဂျွန်လာစံပိုင်းကမိုင်းတုံမြို့နယ်မဲကန်ကျေးရွာအုပ်စုနမ်ဆိုင်ကျိုးဝိုင်းတစ်တော်အတွင်း UWSA ဝတပ်ဖွဲ့ဝင်တွေတစ်ခိုးထုတ်နေတယ်ဆိုပြီးမြန်မာအစိုးရတပ်ခမရ159ရဲတပ်ဖွဲ့နဲ့တတော်ရဲတို့ကစုပေါင်းပြီးဝတပ်ဖွဲ့ဝင်တွေအပါအဝင်16ဦးကိုဖမ်းဆီးခဲ့တယ်လို့ဝတပ်ဖွဲ့ဘက်ကလည်းတတော်နဲ့ရဲတပ်ဖွဲ့ဝင်12ဦးကိုဖမ်းဆီးခေါ်ဆောင်သွားပါတယ်ဒီလိုနှစ်ဖက်ကြားစစ်ရေးတင်းမာလာနေတဲ့အခြေအနေကြောင့်ဒေသခံတွေစိုးရိမ်မှုဖြစ်ပွားနေခဲ့ပြီးနှစ်ဖက်အဖွဲ့ညှိနှိုင်းမှုကြောင့်စစ်ရေး ဲတင်းမာမှုပြေလျှော့သွားတာလည်းဖြစ်ပါတယ်
။ကချင်လက်နက်ကန်ဖွဲ့ KIA နဲ့မြန်မာအစိုးရစစ်တပ်တို့အကြားတကြော့ဖြစ်ပွားနေတဲ့တိုက်ပွဲတွေဟာ၄နှစ်ပြည့်ခဲ့ပြီဖြစ်ပြီးကချင်စစ်ပြေးဒုက္ခတွေအတွက်နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေဆက်လက်ပံ့ပိုးပေးဖို့ကချင်မဟာမိတ်အဖွဲ့ကနေဦးဆောင်ပြီးပြည်တွင်းပြည်ပရောက်အရက်ဖက်လူအဖွဲ့အစီ80ဖွဲ့ကနေပြညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။ဇွန်လ9ရက်နေ့မှာလူမှုအဖွဲ့အစည်း80ဖွဲ့ကနေပြညာချက်ထုတ်ပြန်ပြီးတောင်းဆိုခဲ့တာပါ။ပချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအသီးသီးမှာခိုးလုံနေကြတဲ့စစ်ပြေးဒုက္ခတွေတရင်ကျော်ဟာဒီကတဲ့2014ခုနှစ်ကစလို့ရိတ်ခါအထောက်ပံ့တွေမရတော့တဲ့အပြင်ကျမ်းမာရေးပညာရေးရန်ပုံငွေတွေပြက်လက်နေပြီးအခက်အခဲမျိုးမျိုးဖြစ်ပွားနေတဲ့အတွက်အခုလိုတောင်းဆိုရတာဖြစ်တယ်လို့ကချင်ချင်းချင်းရဲ့ကိုရက်ကတော်ခေါင်ကြာကပြောပါတယ်။တအပြင်စစ်ပွဲ၄နှစ်အပြည့်မှာကချင်ဒေသစစ်ပွဲတွေလည်းမြန်မာစစ်တပ်ကနေလူခွင့်ရေးချိုးဖောက်မှုကိစ္စရက်တွေကိုအရေးယူဆောင်ရွက်ပေးဖို့ AI လို့ခေါ်တဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့လည်းတိုက်တွန်းထားပါတယ်။
ရခိုင်ပြည်နယ်မောင်တောမြို့နယ်မှာတနက်နဲ့ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ဘင်္ဂလီအမျိုးသမီးတဦးနဲ့အမျိုးသားတဦးထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ဇွန်လ9ရက်နေ့ညနေပိုင်းမှာဆိုင်ကယ်စီးလာတဲ့ဥစမန်ဆိုသူကိုမောင်တောမြို့မှာအနောက်ရက်ွက်အရောက်မှာအမည်မသိလူတစုကတနက်နဲ့ပြစ်ခတ်ခဲ့လို့ဒဏ်ရာရရှိခဲ့တဲ့အတွက်မောင်တောဆေးရုံမှာစေဝါကုသမှုခံနေရတယ်လို့မောင်တောမြို့နယ်ရဲမှူးကပြောပါတယ်။ဒီမှုခင်းနဲ့ပတ်သက်လို့တရေခန့်တွေကိုရဲတပ်ဖွဲ့ကနေလိုက်လံစုံစမ်းနေစေလို့လည်းကဆိုပါရဲရခိုင်ပြည်နယ်မောင်တောမြို့ဟာတစ်ဖက်နိုင်ငံနဲ့ကက်လက်တီးရှိနေတဲ့အတွက်နေကြော်ဓမြမှုတွေမကြာခဏဖြစ်ပေါ်လဲရှိနေပေမဲ့လည်းအခုလိုတနက်နဲ့လှုပ်တံမှုဟာပထမအကြိမ်ဖြစ်တယ်လို့မောင်တောမြို့နယ်ရင်းမူကြီးကပြောပါရဲ
တိုင်းရင်းသားဒေသတွေမှာပညာရေးလိုအပ်ချက်ကြောင့်အရေးချင်းရှိတဲ့ကျောင်းဆရာကျောင်းဆရာမများရှိလာဖို့အတွက်၅ကြိမ်မြောက်ဆရာဖြစ်တင်နန်းကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာဖွင့်လှစ်နေတာဖြစ်ပါတယ်။ဇွန်လ၅ရက်နေ့ကစတင်ဖွင့်လှစ်တဲ့အဲ့ဒီတင်ဒန်းမှာဆယ်လကြာတင်နန်းဖြစ်ပြီးကချင်၊ကယား၊ကရင်နီ၊ကရင်ချင်း၊မွန်ပမာ၊ရှမ်းတအန်းပလောင်၊ပအိုးဆူမီလာဟုနာကစတဲ့တိုင်းရင်းသားတွေကဆရာဆရာမ85ဦးပါဝင်တက်ရောက်ပြီးတင်ဒန်းနဲ့ပြဿနာပါတာရဲ့အပြင်ကွန်ပျူတာဘာသာရပ်နဲ့ယဉ်ကျေးမှုဖလှယ်ချင်းများဆိုင်ရာကိုလည်းတင် जा ပေးခဲ့တယ်လို့သိရပါတယ်။ဒီတင်တန်းကိုနိုင်ငံတကာပညာရေးအဖွဲ့ရွှေ့ပြောင်းမြန်မာအလုပ်တမပညာရေးကော်မတီမြန်မာရွှေ့ပြောင်းဒေတာဆရာဆရာမအစီအယုံနဲ့မြန်မာရွှေ့ချမ်းကျောင်းပညာရေးအစီအစဉ်အဖွဲ့ကနေကြီးမှုပြုလုပ်ခဲ့တာဖြစ်ပါတယ်။
ချင်းပြည်နယ်ရဲ့2014-15ပညာသင်နှင့်တက္ကသိုလ်ဝင်ခွင့်စာမေးပွဲအောင်ချက်ပမာဏဟာတဆကျော်မြင့်တက်လာခဲ့ပေမဲ့တနိုင်ငံလုံးအတိုင်းအတာမှာတော့အောင်ချက်အနေဆုံးအဆင့်မှာဆက်လက်တည်နေဆဲဖြစ်ပါတယ်။ချင်းပြည်နယ်ရဲ့အောင်ချက်မှာ7.84ရာခိုင်နှုန်းရှိပြီး2013-2014ပညာသင်နှင့်မှာတော့8.39ရာခိုင်နှုန်းသာတက္ကသိုလ်ဝင်ထမ်းစာမေးပွဲအောင်မြင်ခဲ့ကြတဲ့အတွက်အောင်ချက်တဆကျော်မြင့်တက်လာခဲ့တာဖြစ်ပါတယ်။ဒီနှစ်မှာတော့ချင်းပြည်နယ်ကနေတက္ကသိုလ်ဝင်ထမ်းဖြေဆိုသူကျောင်းသားဥယျာဉ်စုစုပေါင်း 9,639 ရှိတဲ့အနက်ကျောင်းသူကျောင်းသားစုစုပေါင်း 1,920 ဦးအောင်မြင်ခဲ့ကြပါတယ်2014-15ပညာသင်နှစ်မှာအေယာဝတီတိုင်းကအောင်ချက်အကောင်းဆုံးဖြစ်ပြီး6နှစ်ဇက်တိုက်အောင်ချက်အကောင်းဆုံးဖြစ်ခဲ့တဲ့မွန်ပြည်နယ်ကတော့ဒုတိယအဆင့်လျှော့ကျခဲ့ပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကရင်မျိုးသားအစည်းအရုံး KNU ရဲ့ထိန်းချုပ်နေမြေတဲကလောက်ခိလာဒေသမှာတိုင်းဒါလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးခေါင်းဆောင်တွေအစည်းအဝေးကနေအစိုးရနဲ့ဆက်လက်ဆွေးနွေးရန်ကြမ်းရှိနေသေးတဲ့ NCA မူကြမ်းကိစ္စတွေဆွေးနွေးဖို့အဆင့်မြင့်ညီနိုင်ရေးကိုယ်စားလှယ်အဖွဲ့ဖွဲ့စည်းလိုက်ပြီး NCCT မှာပါတဲ့တိုင်းဒါလက်နက်ကိုင်အဖွဲ့အားလုံးမပါဘဲ NCA ကိုလက်မှတ်မထိုးဘူးဆိုတော့ဆုံးဖြတ်ချက်တစ်ရက်ကိုလည်းချမှတ်နိုင်ခဲ့ပါတယ်။ဒီကြောင်းတွေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအင်ကနေခုလိုတင်ဆက်ထားပါတယ်။
လောက်ခိလာတိုင်းရင်သားထိပ်သီးညီလာခံကနေဆုံးဖြတ်ချက်အရပြည်ရဲစဲရေးစာချုပ်ချုပ်ဆိုနိုင်တဲ့အထိဆောင်ရွက်သွားဖို့ဆွေးနွေးညှိနှိုင်းရေးအဖွဲ့ကိုဖွဲ့စည်းထားတယ်လို့ NCCD အဖွဲ့ရဲ့ဒုတိယခေါင်းဆောင်ပတူကွယ်ထူးဝင်းကခုလိုပြောပါတယ
်ဆွေးနွေးညှိနှိုင်းအဖွဲ့ဆိုတာကိုကျွန်တော်ဖွဲ့လိုက်တယ်ကြံတဲ့အချက်တွေပေါ်လေသူပြည့်စွက်ပြည့်စင်တဲ့အချက်တွေကိုဒီအစိုးရနဲ့ညှိဖို့အတွက်ဆက်လက်ညှိနှိုင်းဖို့အတွက်ပေါ့ NC ကိုပြည့်ပြတ်တဲ့အထိပေါ့
တိုင်းဒါလက်နက်ကိုင်ဖွဲ့စည်းများရဲ့တနင်္ဂနွေလုံးပြည်ကရဲစဲရေးဆိုင်ရာအစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့မှာအဖွဲ့ဝင်15ဦးပါဝင်တာဖြစ်ပြီးတနင်္ဂနွေလုံးပြစ်ကရက်စည်ရည်ညှိနှိုင်းဆောင်ရွက်ရေးဖွဲ့ NCCD ကတော့ဆက်လက်ရှိနေအောင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါ့အပြင် NCA စာချုပ်ကိုလက်မှတ်ရေးထိုးရမှာလက်ရှိမြန်မာအစိုးရနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့တောင်လက်နက်ကန်ဖွဲ့၊ကိုကလက်နက်ကန်ဖွဲ့နဲ့ရခိုင်တပ်မတော်တို့ပါဝင်လက်မှတ်ရေးထိုးရေးဆိုတဲ့မူတရက်ကိုလည်းဆုံးဖြတ်ချက်ချခဲ့တယ်လို့ဘဒူကွယ်ထူးဝင်းကဆက်ပြောပါတယ်။
ကျွန်တော်တို့အကုန်လုံးပါဝင်ရေးဆိုတဲ့နေရာမှာ NCCD အဖွဲ့တွေ16ဖွဲ့မှတာမက
တခြားတိုင်းသားလက်နက်ကအဖွဲ့အစည်းအကုန်လုံးမှာပါဝင်လက်မရေးထိုးဖို့ပဲကျွန်တော်တို့အဲ့လိုခံယူထားတယ
်။ဒီညီလက်ခံမှာရခိုင်တပ်မတော်တောင်းပလောင်တပ်ဖွဲ့နဲ့ကိုကန်တပ်ဖွဲ့တို့ကနေ NCCD ကနေနှုတ်ထွက်ဖို့အစိုးတင်သွင်းခဲ့ပါတယ်။ရခိုင်တပ်မတော်အနေနဲ့ဘာကြောက် NCCD ကနေနှုတ်ထွက်ရတဲ့ဆိုတာနဲ့ပတ်သက်ပြီးတော့ရခိုင်တပ်မတော်ရဲ့အရှိပိုင်းဒေတာစီယုံရီမှုဥထုံးအောင်သာကအခုလိုပြောပါတယ
်။ကဲနှုတ်ထွက်မှာပေါ့။တစ်ဖက်ကလက်မဲ့ထိုးပြီးတဲ့အချိန်မှာကျွန်တော်တို့ခိုင်ဒေတာမာရောကိုကန့်မာရောတအောင်းမာရောတခြားကချင်မာရောစစ်တွေဖြစ်ဖြစ်နေပြီးရင် NCCD အနေနဲ့ဘာမှပြောပိုင်ခွင့်ဆိုပိုင်ခွင့်လည်းမရှိဘူး။ NCCD ထဲမှာဝင်နေတာကတယောက်ကျိုးစီးပွားကိုတယောက်ကာကွယ်ဖို့စာနာဖို့အတွက်ဖွဲ့ထားတာလေ။ဒါမဲ့ဒီလိုဘာမှမပတ်သက်နိုင်တော့ဘာမှမပြောနိုင်တော့လေဘာမှမထုတ်ဘူးပေါ့ဗျာ
လောက်ခိလတိုင်းနာထိတ်သည့်ညီလာခံကိုအခုလ၂ရက်နေ့ကနေ၉ရက်နေ့ထိ၈ရက်သာဆွေးနွေးခဲ့ကြတာဖြစ်ပြီး၂၀၁၅ရွေးကောက်ပွဲမတိုင်ခင်အပြစ်ခံရစရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့ကမ္ဘာကုလသမဂ္ဂထွေထွေသွေးမှုရဲ့မြန်မာနိုင်ငံဆိုင်ရာထူးချံပေးရာရှိမစ္စတာဘီဂျေနမ်ဘီယာနဲ့တရုတ်ပြည်ထောင်သမရနိုင်ငံအထူးကိုယ်စားလှယ်တို့ကနေတိုင်းနာခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်မောင်နှောခရိုင်တောင်ပြုံမြို့နယ်ခွဲမှာမြန်မာအစိုးရကနေယာယီကယ်ဆယ်ထားတဲ့လေစီးပြေဒုက္ခသည်တထောင်နီးပါးက150ကိုဇွန်လ10ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံအာနာပိုင်တွေကိုတရားဝင်လွှဲပြောင်းပေးလိုက်ပြီးဖြစ်ပေမဲ့ကြန့်ရှိနေသေးတဲ့ဒုက္ခသည်တွေအနေနဲ့ရခိုင်ပြည်နယ်မှာစုပုံနေတဲ့အပေါ်ဒေသခံတွေကစိုးရိမ်မှုတွေဖြစ်ပွားနေကြပါတယ်။ဒီချင်းလေးကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါရရှင်။
ရခိုင်ပြည်နယ်မောက်တော်မြို့နယ်တောင်ပြိုဒုက္ခသည်စခန်းမှာရောက်ရှိနေတဲ့လေစီးပြေဒုက္ခသည်ထိပ်က150ယောက်ကိုဘင်္ဂလားဒေ့ရှ်ရဲ့အာဏာပိုင်တွေကလွှတ်ပြောက်ယူခဲ့ပေမဲ့ကျန်နေသေးတဲ့လေစီးဒုက္ခသည်တွေကိုစုပုံထားတဲ့အပေါ်မောက်တော်မြို့ခံတပ်ဦးဖြစ်တဲ့ဥပရွှေကသူ့အမြင်ကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ
်သူတို့ကတော့သူတို့နိုင်ငံသားဖိုင်လို့လက်ခံလို့
တချို့တို့ဘက်ကတော့သူတို့နိုင်ငံသားလို့ပြောပြီးလက်ခံပါတယ်ကျန်တဲ့50ကိုတော့ဘယ်ကမှမသိဆိုပြီးဘင်္ဂလားဒေ့ရှ်ကခြံထားခဲ့ပါတယ်သူတို့ကိုဘယ်တော့ပြန်ယူမယ်ဆိုတာလည်းမသိဘူးဒါကြောင့်ကျွန်တော်တို့စိုးရင်တာဒီလိုတော့နည်းနည်းချင်းခြံထားလို့များလိုက်ရင်ကျွန်တော်တို့မြို့နယ်အတွက်လည်းစိုးရင်ရတယ
်မေလ21ရက်နေ့ကမောက်တော်မြို့နယ်အတွက်မှာလေစီးဒုက္ခသည်200နဲ့မေလ29ရက်နေ့ကအေယာဝတီတိုက်တွန်းမှာဖမ်းမိတဲ့လေစီးဒုက္ခသည်900ကျော်ကိုတောင်ပြိုမြို့နယ်ခွေးမှာယာယီကိစေထားပြီးအေဒီထေက150ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကလွှဲပြောက်ယူခဲ့တာပါကြန့်ရှိနေတဲ့လေစီးဒုက္ခသည်တွေကိုလည်းအမြဲဆုံးနေရက်တွေကိုပြန်ပို့ဖို့လိုလားနေကြတယ်လို့မောက်တော်မြို့အလို့တော်ပြည့်ဆရာတော်ဦးမနိတာရကပြောပါတယ်ကိစေထားတဲ့လေစီးပြေဒုက္ခသည်တွေကို UNHCR နဲ့နိုင်ငံတကာ NGO တချို့ကအလေးပေးကူညီနေတဲ့အပေါ်ဒေသခံတွေသံတရားဖြစ်လာတဲ့အတွက်ဒီလ900ရက်နေ့ကဘူတိတော်နဲ့မောက်တော်မြို့ကလူမှုအဖွဲ့အစည်းတွေစုပေါင်းပြီး UNHCR ကိုကြေညာချထုတ်ကန့်ကွက်ခဲ့ကြပါတယ်လေစီးပြေဒုက္ခသည်ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအပေါင်းဝန်နိုင်ငံတကာသက်ဝိုက်တွေကမြန်မာနိုင်ငံကယိုဟန်ဂျာဆိုသူတွေအများစုဖြစ်တယ်လို့ပြောဆိုနေကြတာဟာမှန်ကန်မှုမရှိဘူးလို့မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝန်နမောက်လွှမ်းကဒီလ6ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့အတွင်းတစ်ထုတ်လုပ်မှုပြဿနာကြောင့်မြန်မာစစ်တပ်နဲ့ UWSA ဝပီသွေးစည်းညွညွရေးတပ်မတော်တွေအကြားရက်သက်တပတ်အကြာစီရင်တင်းမာမှုမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကိုရံညွန်ကြားချက်ထုတ်ပြီးဝင်ရောက်ဖြေရှင်းပေးလိုက်တဲ့အတွက်ပြည်လည်မှုရရှိခဲ့ပြီးဖြစ်ပါတယ်။ကချင်လက်ကင်အဖွဲ့ KNA နဲ့မြန်မာအစိုးရစစ်တပ်တို့အကြားလေးနှစ်တာတိုက်ပွဲအတွင်းကချင်စစ်ပြေဒုက္ခသည်တွေအတွက်နိုင်ငံတကာကနေလူသားချင်းစာနာမှုအကူအညီတွေဆက်လက်ပံ့ပိုးပေးဖို့ပြည်တွင်းပြည်ပရောက်အရက်ပတ်လူမှုအဖွဲ့အစည်း80ဘက်ကနေကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ဒါကတော့နေသက်အခြေစိုက်သတင်းတောက်ဒီစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာပ
ါ။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
ကဘာတဝမ်းမှာလူသားပေါင်း800နီးပါးလောက်ဟာငတ်မွတ်တဲ့နာတာရှည်ဝေဒနာဆိုးကြီးကိုခံစားနေကြရပါတယ်။ဒါဟာဆိုရင်ကဘာပေါ်ကလူ6ယောက်မှာ1ယောက်ဟာစားလောင်မွတ်သိမ့်မှုနဲ့ညာတိုင်းလိုလိုအိပ်ယာဝင်နေကြရတယ်ဆိုတဲ့အဓိပ္ပာယ်ပါ။ဒီထဲကအများစုကတော့လူဦးရေရဲ့ 73.5 ရာခိုင်နှုန်းလောက်စားနဲ့ရိတ်ခါဖူလုံမှုမရှိတဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့ဖွံ့ဖြိုးဆဲတိုင်းပြည်တွေမှာနေထိုင်သူတွေဖြစ်ကြပါတယ်။အစားအစာဖူလုံမှုမရှိတဲ့ပြဿနာဟာကလေးတွေအတွက်တော့အကြမ်းတမ်းဆုံးပါပဲ။အသက်5နှစ်မတိုင်ခင်တည်ဆုံးကြတဲ့ကလေးပေါင်း 3.1 သန်းတည်းကတဝက်နီးပါးလောက်ဟာအာဟာရဓာတ်ချို့တက်မှုကြောင့်ဖြစ်ပြီးတော့အသက်မတည်ကြံရစ်တဲ့ကလေးတွေဟာလည်းတသက်လုံးဒဏ်ခံကြရပါတယ်။သူတို့အုံနောက်နဲ့ခန္ဓာကိုယ်ဟာလည်းကောင်းကောင်းမဖွင့်ပြိုးကြတော့ပဲပညာသင်ယူတဲ့အခါမှာလည်းအခက်ခဲတွေနဲ့ကြုံတွေ့ရပြီးနေထိုင်မကောင်းလဲပိုဖြစ်တတ်ကြပါတယ်။စားလောက်မုတ်သိမ့်မှုဟာဆင်းရဲမှုကြောင့်ဖြစ်ရသလိုငတ်မမှုဟာလည်းဆင်းရဲမွဲတေမှုကိုဖန်တီးတတ်ပါတယ်။ အစားအစာနဲ့အာဟာရဓာတ်ပြည့်ပြည့်စုံစုံမရနိုင်တဲ့အခါမျိုးမှာဆင်းရဲမွဲတေမှုကလွတ်အောင်ရုန်းနိုင်မှုကလည်းကြီးမားတဲ့စိန်ခေါ်မှုတွေနဲ့ကြုံရတတ်ပါတယ်။စားလောင်ငတ်မှုနဲ့ကြုံနေရတဲ့အကြောင်းရင်းတွေထဲမှာတော့နိုင်ငံတော်တော်များများမှာလူမှုဖူလုံရေးအစီအစဉ်တွေအားနေတာစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေလုပ်နေကြပေမဲ့လည်းအမျိုးသမီးတွေအနေနဲ့ကျွမ်းကျင်မှုသင်တန်းတွေငွေချေးငားနိုင်တာတွေမြေယာပိုင်ဆိုင်မှုတွေမှာအမျိုးသားတွေလောက်မရနိုင်ကြတာတွေလည်းပါဝင်ပါတယ်။ပဋိပက္ခတွေကြုံနေရတာမြေနဲ့သဘာဝအရင်းအမြစ်တွေကိုစီမံခန့်ခွဲမှုအားနေတာသဘာဝဘေးနံတွေကြောင့်အငယ်စားစိုက်ပျိုးမွေးမြူရေးသမားတွေအိုးအိမ်ဆွန့်ခွာကြရတာတွေပြင်ဗန္ဓာရေးစီးပွားရေးအကျက်တဲတွေကြောင့်အောက်ခြေအဆင့်မှာအလုပ်ပြုတ်ကြရတာတွေလို့အခြေအနေတွေအားလုံးကအစင်းရဲဆုံးသူတွေကိုငတ်မမှုစီတွန်းပို့တယ်လို့ဖြစ်နေပါတယ်။ဒီတန်တရာစိုးကြီးကိုဖျက်တောက်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကနေ Feed the Future Initiative အဖွဲ့ကိုထူထောင်ပြီးအငယ်စားစိုက်ပျိုးမွေးမြူရေးလုပ်ငန်းရှင်တွေအထူးသဖြင့်အမျိုးသမီးတွေကိုအာရုံစိုက်ပြီးတော့ကမ္ဘာတဝက်ငတ်မမှုစင်းရဲမွဲတေမှုနဲ့အာဟာရဓာတ်မပြည့်စုံမှုတွေကိုလျှော့ချဖို့စိုက်ပျိုးရေးလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေတိုးမြင့်သွားဖို့စားနပ်ရိက္ခာနဲ့အာဟာရဓာတ်ဖူလုံစေရေးနိုင်ငံတော်ရဲ့အစီအစဉ်တွေကိုအားပေးသွားဖို့နဲ့တစ်ချိန်တည်းမှာပဲစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ကုန်သွယ်ရေးအတွက်အခွင့်အလမ်းကောင်းတွေဖန်တီးပေးဖို့လည်းညီမှန်းထားပါတယ်။ဥပမာ2013ခုနှစ်မှာအငယ်စားစိုက်ပျိုးမွေးမြူရေးသမား9တန်းကျော်ကိုပစ္စည်းကိရိယာတွေနဲ့ဤပညာသစ်တွေရရှိနိုင်အောင်အကူအညီပေးပြီးထုတ်လုပ်မှုနဲ့ဝင်ငွေတွေတိုးလာအောင်အမေရိကန်ပြည်ထောင်စုကကူညီခဲ့ပါတယ်။ဇမ်ဘီယာနိုင်ငံမှာဆိုရင်လည်းအသေးစားလုပ်ငန်းရှင်တောင်သူတွေကိုပုဂ္ဂလိကကဏ္ဍကတဆင့်မျိုးစေ့တွေနဲ့မျိုးဩဇာတွေရရှိအောင်အမေရိကန်ကကူညီခဲ့တဲ့အတွက်ပြောင်းတွေအများဆုံးထွက်ခဲ့တဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာဆိုရင်လည်းအသေးစားလုပ်ငန်းရှင်လယ်သမား3တန်းကျော်အတွက် Feed the Future အစီအစဉ်ကတဆင့်အဆင့်မြင့်မျိုးစေ့တွေမျိုးဩဇာတွေနဲ့လယ်ယာစီမံခန့်ခွဲမှုနည်းစနစ်တွေပံ့ပိုးကူညီပေးခဲ့တဲ့အတွက်စဘာထွက်နှုန်းဟာ20ရာခိုင်နှုန်းလောက်ထိတိုးခဲ့ပါတယ်။စင်နီဂေါနိုင်ငံမှာလည်းပဲ Feed the Future ရဲ့ကြိုးပမ်းမှုတွေကြောင့်2008ကနေ2011ခုနှစ်အတွင်းပြည်ရင်းစံတင်ပို့မှု20ရာခိုင်နှုန်းလျှော့ချနိုင်အောင်အထောက်အကူဖြစ်စေခဲ့တယ်လို့ဒေါ်လာ73သန်းတန်ဖိုးရှိတဲ့စံတန်ချိန်5000လောက်ထုတ်လုပ်နိုင်အောင်လဲလယ်သမားတွေကိုကူညီနိုင်ခဲ့တာကြောင့်စင်နီဂေါနိုင်ငံသား4သိန်းကျော်အတွက်နှစ်စဉ်လိုအပ်ချက်ပမာဏထက်တောင်ကျော်လွန်ခဲ့ပါတယ်။တန်ဇန်နီးယားနိုင်ငံမှာလည်းအသေးစားလုပ်ငန်းရှင်လယ်သမားတွေနဲ့Feed the Future တို့ရဲ့လက်တွဲကြိုးပမ်းမှုတွေကြောင့်အာလူးထွက်နှုန်းဟာ60ရာခိုင်နှုန်းပိုတိုးလာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ကမ္ဘာတဝန်းစားနပ်ရိက္ခာဖူလုံရေးနဲ့ရေရှည်တည်တံ့မဲ့စိုက်ပျိုးထုတ်လုပ်မှုတွေကို Feed the Future အစီအစဉ်ကနေတဆင့်အောင်မြင်အောင်အကောင့်ထည့်ဖို့လဲအခိုင်အမာတန်ဓိဋ္ဌန်ချထားကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ။
ဒါချင်းတို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်တဲ့အကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကတလက်ကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြန်မာ့ဒီကောကစီကောင်းဆောင်တောင်ဆန်းစုကြည်ဟာသူမရဲ့တမန်ဝင်တရုတ်ပြည်ခီးစဉ်အတွင်းမနေ့ကြာတာပရိနေ့ကတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပါတယ်။ကောင်းဆောင်အုပ်ဟာဘေကျင်းမြို့မှာရှိတဲ့ပြည်သူ့ခမဆောင်မှာတွေ့ဆုံခဲ့တယ်လို့အစိုးရပိုင်းစင်ဟွာသတင်းမှာဖော်ပြထားပါတယ်။မြန်မာပြည်အတွင်းအခြေအနေတွေဘလို့ပဲပြောင်းလဲမှုတွေရှိနေပါစေတရုတ်နိုင်ငံနဲ့ရင်းနှီးတဲ့ပူးပေါင်းဆောင်ရွက်မှုကိုမြန်မာဘက်ကအစဉ်တစိုက်ဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းတရုတ်သမ္မတကပြောကြားခဲ့ပြီးဒေါ်ဆန်းစုကြည်ကတော့ပါတီနီယာကြားနဲ့နိုင်ငံပြည်သူတွေအကြဆက်ဆံရေးပို့ပြီးခိုင်မာလာရေးအတွက်ရှေ့တိုးဆောင်ရွက်ဖို့မျှော်လင့်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာန CCTV မှာဖော်ပြထားပါတယ်အီရတ်တပ်ဖွဲ့တွေအတွက်တင်နန်းပို့ချရေးနဲ့အကြံပေးလုပ်ငန်းတွေလုပ်နိုင်မဲ့စခန်းသစ်တွေဖွင့်လှစ်သွားဖို့အမေရိကန်ပြည်ထောင်စုအနေနဲ့စီစဉ်နေကြောင်းအမေရိကန်စစ်တပ်အကြီးအကဲကပြောပါတယ်အီရတ်နိုင်ငံအန်ဘာခိုင်အတွင်းမှာအင်အား450ချီရဲ့အခြေစိုက်စခန်းအသစ်ဖွင့်ဖို့ပြင်ဆင်နေတဲ့အချိန်မှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ် IS Islamic State ကျောင်းအဖွဲ့ရဲ့ကမ္ဘာလုံးဆိုင်ရာညီမချက်တွေနဲ့ပတ်သက်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကကြာတာပရိနေမှာသတိပေးပြီးဒီအဖွဲ့ရဲ့အစွန်းရောက်ဝါဒဆိုင်ရာဆွဲဆောင်ချက်တွေကိုတိုက်ဖျက်ဖို့ပို့လို့ရမယ်လို့ပြောပါတယ်။စစ်တင်မြို့မှာကျင်းပတဲ့ဒေသဆိုင်ရာညီလာခံတစ်ခုဖွင့်ပွဲမှာမစ္စတာအက်ဘော့ကအဲ့ဒီလိုပြောသွားတာဖြစ်ပါတယ်
။ထိတန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုဇော်ဝင်းလှိုင်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်ကျွန်တော်ဆက်မဝေးပါညနေပဲ6:00နာရီကနေ9:00ကြီးထုတ်လွှင့်မဲ့အစီအစဉ်လေးကိုလိုင်းလိုမီတာ16 19နဲ့25ဒုကနေအတန်လှင့်ပေးမှာဖြစ်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.